America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်နိုဝင်ဘာ29ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ1925 30နဲ့လိုင်းလမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါညနာဆင်းရမယ့်တနင်္လာနေ့မှာတော့ရုရှားနဲ့တင်းမာနေတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တစ်စာချုပ်ဖွဲ့နေတိုကစစ်သွေးမော်လီဆစ်လို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းထားပါတယ်။မျိုးဗီဇာပြည့်ရင်ပြောင်းလဲမှုသုတေသနလောက်ကဲ့နေတဲ့သူတွေအားလုံးလုပ်ငန်းတွေရပ်ဆိုင်မှုတရုတ်နိုင်ငံသိပ္ပံပညာဝန်ကြီးဌာနကဒီနေ့ပဲအမိန့်ထုတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမြတ်မုံနဲ့တူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့တရုတ်နိုင်ငံရွှေလီမြို့မှာမြန်မာအလို့သမားရာနဲ့ချီဖမ်းခံခဲ့ရပါတယ်။
ကိုယ်တော်ကတော့ဆက်ပုံနဲ့ချွေချာရဲမှာလောဘတရားကိုဖတ်တယ်ကဟိုမှာဒီရောက်ကအမျိုးသမီးတရားပါတယ်အစမပြေလို့လေသူကမို့လဲ
ချွေဒီမျိုးနာရေးနဲ့လူမှုကွန်ရက်အတင်းကတောင်းခံဦးစိန်တင်ပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုညခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်ရွာရဲ့အခုလက်ရှိချင်းနေတခါထိုင်းနဲ့မလေးရှားနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာ30ကျော်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းအပါအဝင်မျိုးပိသားပြည်ပြင်ထားတဲ့အစားအစာတွေနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကြောင့်လည်းမတင်ဆက်ခင်မှာအခုရင်တော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုကစစ်သွေးမော်တွေဆီလို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုရဲ့ပန်ချက်ချက်ကတော့ဒီကနေ့တော့ဂျာမန်သတင်းဆောင်ဘက်ကဖော်ပြလိုက်တာပါဒီနေ့မှာပဲတူကီသမ္မတရီချစ်တိုင်ရဲ့အာရိုဝါကလည်းယူကရိန်းနဲ့ရုရှားကြားကျောင်းဝင်ညှိနှိုင်းပွဲကိုကန့်လန့်လိုက်ပါတယ်နိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကစကားပြောခဲ့တဲ့အကြောင်းနဲ့အာဂျင်တီးနားနိုင်ငံမှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးတွင်ရုရှားသမ္မတဗလာဒီမီယာပူတင်အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နဲ့ဒီကိစ္စဆက်လက်ဆွေးနွေးဆုံးမဖြစ်တဲ့အကြောင်းလည်းတူကီသမ္မတကပြောခဲ့တာပါတဲ့ဒီစီဝတ်တွင်ရုရှားနဲ့အမေရိကန်သမ္မတနှုတ်စနေနေ့မှာတရားတွေ့ဆုံပြီးနိုင်ငံခြားကိစ္စတွေဖြင့်ဒေသတွင်းပြည်ပကတ်တွေလက်နက်ဖြစ်သင်းရေးကိစ္စတွေကိုဆွေးနွေးတော့ဖို့ရှိတဲ့အကြောင်းလဲရုရှားဆွေးရပြောခွင့်ရဒီမီထရီပက်စကော့ကပြောပါရယ်ကာချီချီလက်ချာကတစ်ဆင့်ယူကရိန်းနိုင်ငံမာရီယိုပိုလ်စစ်ကဲကိုတွားဖို့ကြိုးစားကြတဲ့ယူကရိန်းတင်မောတုံးစင်းနဲ့တင်မောသားတွေကိုတော့အာဇော့ပင်လယ်ပြင်မှာရုရှားတပ်ဖွဲ့တွေတနင်္လာနေ့ကဖမ်းဆီးခဲ့တာဖြစ်ပါရယ်ယူကရိန်းကတော့အတူခွဲဝေအုံပြုဖို့သဘောတူထားတဲ့ကာချီချီလက်ချာကိုရုရှားကရင်းနှီးတင်တင်မောတုံးစင်းနဲ့ပိတ်ဆို့ခဲ့တာဖြစ်ကြောင်းပြောဆိုထားတာပါရုရှားနိုင်ငံဘက်ကတော့ယူကရိန်းတင်မောတွေဟာရုရှားရဲ့ပြည်နယ်ထဲဥပဒေမဲ့ဝင်ရောက်လာတာဖြစ်တဲ့အကြောင်းပြောဆိုထားပါရယ်ရုရှားသမ္မတပူတင်ကတော့တင်မာမှုတွေအတွက်ယူကရိန်းသမ္မတပေါ်မနေ့ကပဲပြစ်တင်ပြောဆိုလိုက်ပြီးရှင်းနေရွေးကောက်ပွဲမှာပြန်ရွေးကံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲပြောဆိုထားပါတယ်
။ရေမန်နိုင်ငံမှာဆာဒီအစိုးရဦးဆောင်တိုက်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေတန်းကိုအမေရိကန်အလက်ထက်လွှတ်တော်မှထောက်ခံမဲ့63မဲကန့်ကွက်မဲ့38မဲနဲ့ပုံထုံးနေတော့အတီးပြုတ်ခဲ့ပါတယ်။ဒီမဲခွဲထောက်ခံမှုကိုကြည်ချင်းဖြင့်ဆာဒီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့အင်ဂျီရောဂျားမှသဘောထားကွဲနေပြီဆိုတာကိုပြသနေပါတယ်။ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးထိပ်တန်းတာဝန်ရှိသူ2ယောက်ကရေမန်စစ်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုအထက်လွှတ်တော်ကိုတကပိတ်ရှင်းလင်းပြောကြားခဲ့ပေမဲ့ဒီစစ်ပွဲကနေအမေရိကန်ထွက်ဖို့လွှတ်တော်အမတ်တွေဆုံးဖြတ်ခဲ့ကြတာပါ။တရကီနိုင်ငံကဆာဒီကောင်စစ်ဝင်ရုံးထဲမှာဆာဒီသတင်းတော့ဂျမာကရှိုဂျီအသက်ခံခဲ့ရတာ2လနီးပါးရှိလာနေပေမဲ့ဆာဒီအစိုးရနဲ့အမေရိကန်အစိုးရကြားသမိုင်းဝင်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းထားဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရောကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပါတိုက်တွန်းခဲ့ပါတယ်ဂျေမန်နိုင်ငံကဟူသီသဘုံတွေကိုဆာဒီဥဆောင်ခြေမုံတဲ့စစ်စင်ရေးမှာအမေရိကန်ကထောက်ခံပံ့ပိုးဖို့လိုတယ်လို့လည်းပြောနေပါဗျ။အထက်လွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြောကြားပွဲမှာ CIA အကြီးအကဲဂျီနာဟက်စပေါ်မပါတဲ့အတွက်ကိုလည်းဒီမိုကရက်လွှတ်တော်အမတ်တွေရော Republican အမတ်တွေပါတော်လေးမကြေမနက်ဖြစ်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့တရင်တော်ကရှိုဂျီကိုလောက်ကြံဖို့အတွက်ဆာဒီအရှိမင်းသားမိုဟာမက်ဘင်ဆာမန်အမိန့်ပေးခဲ့တာလို့ CIA ကစုံစမ်းမှုတွေအရသိရကြောင်းထုတ်ပြန်ခဲ့ပါဗျ။
အာဖဂန်နိုင်ငံကဟူးမြို့ကလွန်ကျွေးစကတ်ကူမှာတနက်တီဘုံတွေတုံးပြီးညာတုန်းကတက်ခိုက်မှုတွင်ဝင်တန်း9ဦးသေဆုံးပြီးဒဏ်ရာရသူစုစုပေါင်း32ယောက်ရှိတဲ့အကြောင်း G4S ဘရစ်ရှားလွန်ကျွေးကော်မတီကပြောဆိုလိုက်ပါတယ်။ဒဏ်ရာရသူတွေထဲမှာဝင်တန်း9ယောက်ပါဝင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ကဟူးမြို့ကလွန်ကျွေးတင်းတင်းကျပ်ကျပ်ချထားတဲ့နေရာမှာဖြစ်ခဲ့တဲ့တက်ခိုက်မှုတွင်စုစုပေါင်းလူ10ဦးသေဆုံးပြီးအများအပြားဒဏ်ရာရတဲ့အကြောင်းလည်း အာဖဂန်တာဝန်ရှိသူတွေကအတိအကျပြောဆိုထားကြပါရဲ့တကယ်မို့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာထားပြီးစကန်နဲ့မှာရှိနေကြတဲ့အာဖဂန်နဲ့ပြည်ပကကျူးကျော်တပ်ဖွဲ့ဝင်တွေအထိခိုက်အကြဆုံးများပြားခဲ့တဲ့အကြောင်းလည်းပြောဆိုထားပါရဲ့
အမေရိကန်ပြည်ထောင်စုမှာအခြေချဖို့တရားမဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကယာယီစခန်းတစ်ခုမှာ Trump အစိုးရရဲ့လုပ်ရက်ကြောင့်ဆယ်ကျော်တပ်တွေရဲ့လုံခြုံမှုစိုးရိမ်စရာဖြစ်နေတယ်လို့ AP သတင်းဌာနကပုတ်ထုနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဆယ်ကျော်တပ်ကလေးတွေကိုစောင့်ရှောက်သူတွေရဲ့နောက်ကြောင်းရှင်းမရှင်း FBI ကလက်ပွေရာနဲ့စစ်ဆေးတာမျိုးမရှိသလိုစိတ်ကျမ်းမာရေးဆိုင်ရာဝန်ထမ်းတွေလည်းအင်မတန်နေတယ်လို့ AP ကစုံစမ်းဖော်ထုတ်ခဲ့တာပါ။ကျမ်းမာရေးနဲ့လူမှုဝန်ထမ်းဌာနကရုံးတွင်မှတ်တမ်းတစ်ခုနဲ့ AP သတင်းဌာနရဲ့စုံစမ်းမှုအရယာယီစခန်းတွင်မှလူဦးရေမြင်းမြန်ဆန်ဆန်တိုးလာနေတာကစိုးရိမ်စရာပြဿနာတွေဖြစ်စေတယ်လို့ AP ကတွေးရှိခဲ့ပါတယ်။ Texas ပြည်နယ်ကတဲကန္တရာရဲမှာဂျူလာရုံကယာယီစခန်းအဖြစ်ဖွင့်ခဲ့တာဖြစ်ပေမဲ့အဲ့ဒီစခန်းထဲမှာထားတဲ့ဆယ်ကျော်သက်အရေးအတွက်ဟာ360ကနေပြီးတော့2300ကျော်အထိတိုးလာတယ်လို့ AP ကပြောပါတယ်။ကုန်ကြစရိတ်ကလည်းအစိုးရထုတ်ပြန်ထားတဲ့စရိတ်ထက်အများကြီးတိုးနေပြီးအမေရိကန်အခွန်တန်းငွေဒေါ်လာတန်း430လောက်ကုန်ကြနိုင်တယ်လို့ဆိုပါတယ်။အရွယ်မတော့သေးတဲ့ကလေးတွေကိုထိမ့်သိမ်းထားတဲ့အတွက်စိတ်ကျမ်းမာရေးနဲ့လမ်းလွဲရောက်နိုင်တဲ့ဆိုးကျိုးတက်ရောက်မှုတွေရှိတဲ့ဆိုတော့သုတေသနမှတ်တမ်းတွေကိုလည်း AP ရဲ့စုံစမ်းမှုမှာထောက်ပြထားပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံမှာဝီဂါမိုစီနေကိုဆုလိုက်ပြုံးလိုက်ထိမ့်သိမ်းထားတဲ့လွေရည်နဲ့ပတ်သက်လို့ဒီသတင်းပတ်တဲ့တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံရမှာပြောဆိုဖို့အမေရိကန်လွှတ်တော်အမတ်ခရစ်စတိုဖာစမစ်ကသမ္မတဒေါ်နယ်ထရန့်ကိုတိုက်တွန်းလိုက်ပါတယ်။သမ္မတထရန့်ရဲ့ Republican Party ကအောက်လွှတ်တော်အမတ်စမစ်ကRepublican ထက်လွှတ်တော်အမတ်မာကိုရူဘီယိုနဲ့တူတရုတ်နိုင်ငံဆိုင်ရာ Congress လွှတ်တော် Commission မှာပူးတွဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူထားသူဖြစ်ပါတယ်။ကုဇင်နီယောစလုံးကတရုတ်နိုင်ငံအနောက်ပိုင်းကအလန့်ဝဲရဲ့ရှီချန်တွေသားမှာဝီဂါမိုစီနေပေါ်ဆိုးဝါးရဲ့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်ပြည်တင်ရှုတ်ချတဲ့ဥပဒေမူကြမ်းတွေကိုလည်းသက်ဆိုင်ရာလွှတ်တော်တွေမှာဥဆောင်အဆိုပြုသူတွေဖြစ်ပါတယ်။ဘာသာရေးဆွေးနွေးဝါဒကိုတက်ဖြစ်ဖို့ဆိုပြီးဝီဂါကာဇက်နဲ့တခြားလူနည်းစုတွေကိုထိန်းသိမ်းနေတဲ့ပေါ်တရုတ်နိုင်ငံပေါ်နိုင်ငံတကာကဝေဖန်မှုတွေလည်းဖတ်ပေါ်နေတာပါ။နိုင်ငံတကာလူခွင့်ရေးချုပ်ဖောက်မှုတွေကိုအရေးယူနိုင်တဲ့ American ရဲ့ Global Magnitsky Act ဥပဒေကိုအသုံးပြုပြီးသမ္မတကအနေနဲ့ဝီဂါတွေပေါ်လူခွင့်ရေးချုပ်ဖောက်မှုကျူးလွန်တွေကိုအရေးယူဖို့လည်း VOA နဲ့မင်းမြန်ကမှအောက်လွှတ်တော်အမတ် Smith ကတိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟာဝီဂါမိုစင်နေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့လည်းလွှတ်တော်ကိုယ်စား Smith ကဆွဆွဲထားတာပါ။သမ္မတကနဲ့တရုတ်သမ္မတတို့ကတော့မနက်ဖြန်အာဂျင်တီးနားမှာစတင်မဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထက်သည့်စည်းဝေးကိုတက်ရောက်ကြမှာဖြစ်ပါတယ်
။ကမ္ဘာကြီးမှာယုံကြည်မှုပြတ်ပြားတဲ့ပြဿနာကြီးနဲ့ရင်ဆိုင်နေရပြီးတော့ခိုင်မာတဲ့ဥဆောင်မှုနဲ့ပြတ်သားတဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။အာဂျင်တီးနားနိုင်ငံဘွဲနိုဆဲရီစ်မြို့မှာမနက်ဖြန်စတင်မဲ့ G20 ထိပ်သီးညီလာခံကိုမတော်ခင်မှာအတွေ့အမှုချုပ်ကခုလိုသတင်းထုတ်တွေကိုပြောခဲ့တာပါ။ရာသီဥတုဖောက်ပြန်မှုတွေကြောင့်ရုတ်တရက်ကျလာနိုင်တဲ့ကပ်ဘေးဆိုးကြီးတွေနေရာမှုတွေစီကိုကဘာကြီးဥတီနေတယ်လို့လည်းသတိပေးခဲ့ပါတယ်။ကဘာရာသီဥတုပြောင်းလဲစေတဲ့ကဘာကြီးပူနွေးလာမှုကိုတားဆီးဖို့ပြက်ကွက်နေတာကြောင့်တဘာဝဘေးရန်တွေအရေးပေါ်အခြေအနေတွေပိုဖြစ်လာနိုင်တဲ့အပြင်လေဒုညဉ့်ဉန်းမှုကြောင့်2050ခုနှစ်မတိုင်ခင်မှာကဘာစီးပွားရေး27ထရီလီယံအထိထိခိုက်နိုင်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောကြားခဲ့ပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အကြီးအကဲ Christine Lagarde ကတော့အခုလောလောဆယ်ပိုပြီးစိုးရိမ်စရာဖြစ်နေတာကကုန်သွယ်ရေးတင်းမာမှုတွေဖြစ်တယ်လို့ပြောကြားခဲ့ပါတယ်။မော်တော်ယာဉ်တွေအပေါ်အခွန်သွင်းကုန်ခွန်တွေချမှတ်တာတခုလည်းနဲ့ကမ္ဘာစီးပွားရေးတိုးတက်မှုရဲ့တစ်ရာဂိုင်းနှုန်းနီးပါးထိခိုက်တယ်လို့ Miss Lagarde ကပြောကြပါရယ်။နိုင်ငံတကာယင်းနှိမ့်နှံသူတွေကိုတရုတ်ဈေးကွက်ထဲပိုဝင်ခွင့်ပေးမယ်။ညာနာပစ္စည်းမူပိုင်ခွင့်တွေအပေါ်အခိုင်အမာအကာအကွယ်ပေးမယ်လို့ G20 ထိပ်သီးဆွေးနွေးပွဲမတိုင်ခင်တရုတ်သမ္မတရှီကျင်းပင်ကတော့ပြောကြားခဲ့ပါရယ်။
မျိုးဗီဇာပြည်ရင်ပြောင်းလဲမှုသုတေသနလောက်ကန်နေသူတွေအားလုံးလုပ်ငန်းတွေကိုရပ်ဆိုင်ဖို့တရုတ်နိုင်ငံတက်ပြပညာဝန်ကြီးဌာနကဒီနေ့ပဲအမိန့်ထုတ်လိုက်ပါတယ်။ကမ္ဘာမှာပထမဆုံးမျိုးဗီဇာပြောင်းလဲထားတဲ့ကလေးငယ်တွေမွေးဖွားနိုင်အောင်ဖတ်တီးနိုင်ငံကြောင်းကြေညာခဲ့တဲ့တရုတ်တက်ပြပညာရှင်ရဲ့လောက်ရာတာဝန်မဲ့ရာယောက်ျောင်းဇီဝစစ်တက်ပြပညာညီလာခံကျင်းပသူတွေပြစ်တင်ပြောဆိုလိုက်ပြီးနောက်မှာပဲတရုတ်စိုးရိမ်ညှိချချက်ထွက်ပေါ်လာခဲ့တာပါ။ဟောင်ကောင်မှာကျင်းပတဲ့လူသားမျိုးဗီဇာပြည်ရင်ပြောင်းလဲမှုဆိုင်ရာဒုတိယကြိမ်နိုင်ငံတကာညီလာခံခေါင်းဆောင်တွေကထုတ်ပြန်ခဲ့တဲ့ဒီနေ့ကြေညာချက်ထဲမှာတော့တရုတ်တက်ပြပညာရှင် ဟေချီယာကွာရဲ့ပြောဆိုချက်ပေါ်အလွန်မင်းစိတ်နှောက်ရှက်ဖြစ်ခဲ့ရတဲ့အကြောင်းဖော်ပြထားပါတယ်။တရုတ်သုတေသီဒေါက်တာဟေကတော့ HIV virus ပိုးရှိသူဖခင်ထံကနေရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့အမွှာသမီးနှစ်ယောက်ကို DNA မျိုးဗီဇာပြုရင်ပြောင်းလဲမွေးဖွားပေးခဲ့တဲ့အကြောင်းညီလာကမှမနေ့တုန်းကကြေညာလိုက်တာပါ။သူလိုရတဲ့ပတ်သက်လို့တင်းလာနေမှာတုန်းကလည်းအွန်လိုင်းမှာဗီဒီယိုတစ်ခုနဲ့ကြေညာခဲ့ပါတယ်။သူဒီကနာလုပ်ငန်းကိုလျှို့ဝှက်လုပ်ကင်ခဲ့တဲ့အကြောင်းလည်းပြောဆိုထားတာပါ။သူဖန်တီးခဲ့ကြောင်းပြောဆိုချက်ကိုတော့တရားအတည်ပြုလို့မရတယ်လို့ကျွမ်းကျင်သူတွေစစ်ဆေးအတည်ပြုနိုင်မဲ့သိပ္ပံပညာဆိုင်ရာစာဆောင်တစ်ခုကိုပေးဖို့အစီရင်ခံတာမျိုးလည်းမရှိပဲပါဘူးပြောဆိုတဲ့အတိုင်းမှန်ကန်ကြောင်းအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့မှဒီလိုရဟာတာဝန်မဲ့ရာရောက်ချောင်းနဲ့နိုင်ငံတကာစံနေနဲ့ကန့်ညင်မှုလည်းမရှိတဲ့အကြောင်းညီလာခံခေါင်းဆောင်တွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါထိပ်သီးညီလာခံမှာဒေါက်တာဟေးဒီနေ့စကားပြောဖို့မူလကစီစဉ်ထားရင်လည်းအစီအစဉ်ကိုဖျက်သိမ်းထားပါတယ်
ဒုတိယကမ္ဘာစစ်တွင်းကအာဓမအလုတ်ခိုင်းစေခံခဲ့ရတဲ့တောင်ကိုရီးယား၁၀ယောက်ကိုဂျပန်နိုင်ငံရဲ့ Mitsubishi အကြီးစားဆက်မှုလုပ်ငန်းကြီးကရော်ကြေးပေးဖို့တောင်ကိုရီးယားတရားရုံးချုပ်ကအမိန့်ချလိုက်ပါတယ်။တရားအမှုနှစ်ခုမှအောက်ယုံတစ်ခုကချထားတဲ့ဆုံးဖြတ်ချက်အတိုင်းအသက်ရှင်ရှိနေသေးတဲ့အာဓမအလုတ်ခိုင်းခံရသူတွေဒါမှမဟုတ်တရားဆွဲဆိုခဲ့သူတွေကို Mitsubishi ကတယောက်ကိုဒေါ်လာ8000ကနေ33000ကျော်အထိပေးဖို့တရားရုံးချုပ်ကထပ်ပြီးဆုံးဖြတ်ခဲ့တာပါ။ဒီလိုဆုံးဖြတ်ချက်အတွက်စိတ်မကောင်းကြောင်းနဲ့လုံးဝလက်မခံနိုင်ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကကြေညာချက်ထုတ်ပြန်ပါတယ်။အခုဆုံးဖြတ်ချက်ဟာ1965ခုနှစ်သဘောတူစာချုပ်ကိုဖောက်ဖျက်ရာရောက်တဲ့အတွက်ဂျပန်နိုင်ငံဘက်ကနိုင်ငံတကာတရားရုံးမှအယူခံဝင်နိုင်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးကိုနိုရဲ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။ဂျပန်နိုင်ငံက Nippon Steel တမလီလုပ်ငန်းနဲ့ Sumimoto တပ်တုလုပ်ငန်းကြီးတွေကိုလည်းအလားတူရော်ကြီးတွေပေးဖို့အတွက်တောင်ကိုရီးယားတရားရုံးချုပ်ကအောက်တိုဘာလတုန်းကအမိန့်ချခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာ1910ကနေ1945အထိ35နှစ်ကြာဂျပန်ကျူးကျော်မှုတွေအတွင်းမှာရက်ဆက်တဲ့လုပ်ရက်တွေကြောင့်အခုချိန်ထိနှစ်နိုင်ငံကြားမှာဆက်ဆံရေးမဖြောင့်ဘူးသေးပါဘူးရှင
်နောက်ဆုံးကမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ကြီးညာပေးခဲ့တာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကနေကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့သတင်းလော်တွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အခြေအနေတပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့တရုတ်မြန်မာနယ်စပ်မှာမြန်မာလူသမားရာနဲ့ချီဖမ်းခံရတဲ့အကြောင်းကိုပြောပြကြပါမယ်။တရုတ်လုပ်ငန်းရှင်တဦးသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတရုတ်နယ်စပ်မှာရွှေလီမြို့တဲမှာတွားရောက်အလုပ်လုပ်ခိုင်နေကြတဲ့မြန်မာလူသမားတွေကိုဒီရက်ပိုင်းတွင်တရုတ်အာဏာပိုင်တွေကဖမ်းဆီးတာတွေပုံများလာနေပါတယ်။ရက်ပိုင်းတွင်မှာပဲမြန်မာလူသမားရာနဲ့ချီဖမ်းခံရတယ်လို့ဒေသခံအကူအညီပေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒေသတွင်းမှာစီးပွားရေးခါဖြစ်နေတဲ့ကျိုးစက်ကြောင့်တစ်ဖက်နိုင်ငံနဲ့တွားပြီးအလုပ်လုပ်သူတွေပုံများလာတယ်လို့လည်းလူမှုအထောက်အကူပြုအဖွဲ့တွေကထောက်ပြကြပါတယ်။ထိုင်းခြေဆိုင်ပြည်ဝေသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါရွှေလီမြို့တွင်စရုပ်လူမျိုးအလုပ်ရှင်တို့ကိုစက်ဖြတ်သူတွေဟာမြန်မာလူ့သမားတွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်စရုပ်အန္တပိုင်တွေကအလုပ်သမားတွေကိုစီစစ်ဖမ်းဆီးမှုတွေပုံများလာတယ်လို့ရွှေလီမြို့နာရီနဲ့လူမှုကွန်ရက်ရေးတင်းတာဝန်ခံဦးစိန်တင့်ကပြည်ဝေကိုပြောပါတယ်
ကိုယ်တော်ကကျွန်ပုံနဲ့ချွေချာထဲမှာလောဘတရားကိုတတ်တယ်ကပမာလေးယောက်ကအမျိုးသမီးတစ်ယောက်ပါတယ်ပတ်စံမပေးလို့လေလူကမှုကလည်းတကယ်ရယ်ကိုကပတ်စံပေးတာဝေ4000လား5000လားမသိချင်လားဗျအဲ့ဒီဥစ္စာကိုတကယ်မပေးနိုင်သေးဘူးမင်းတို့ခလားဆောက်တောင်းလိုက်တော့မတောင်းနိုင်မင်းတို့ပြန်လိုက်ဘူးအဲ့စကားပြောလို့ဆိုပြီးတပစ်လိုက်တာဗျသူတို့ကအမျိုးသက်တဲ့ခါကျတော့သူကလူသမားဆိုင်ကြီးကိုအပေါ်လိုက်ရှာနေတာဒီသုံးလေးရဲ့တော်တယ်ဗျအဲဒီမဲကြီးကလူသမားဆိုင်ကြီးမှတကြအပေါ်လိုက်ရှာနေတာသူကလူတွေကပြောလို့ရှိမှတင်တယ်ဆေးဝါးလို့လိုက်ရှာနေ
ငွေရေးကြေးရေးကိစ္စနဲ့ဆက်ဆက်ပြီးတတ်ခဲ့တယ်လို့ဆိုတဲ့အဲ့ဒီလူသတ်မှုကျူးလွန်သူတွေကမမိသေးပေမဲ့တရုတ်နိုင်ငံတွင်နေထိုင်ခွင့်လက်မှတ်မရှိတဲ့မြန်မာလူ့သမားတွေကိုဖမ်းဆီးတာများတယ်လို့ဦးစိန်တင့်ကပြောပါတယ
်နေထိုင်ခွင့်မရှိတဲ့လူတွေကိုသူကအကုန်လုံးဖမ်းလာရညာတော့ပြန်တော့ဖရာလူ့သမားတွေများတယ်ခါမပြောပြန်လူ့သမားရေနောက်ချောက်တဲ့လူရေအဲ့ဒါတွေကများတယ်ခါ
ဖမ်းဆီးခံရတဲ့သူတွေထဲမှာနန့်ဆန်နဲ့စီပေါ်မြို့နယ်ကျေးရွာကတန်းလူမျိုး60ကျော်လောက်ပါဝင်နေတယ်လို့တန်းဥပဒေအထောက်အကူပြုရေးအဖွဲ့ကမိုင်မျိုးအောင်ကပြောပါတယ
်ဖမ်းဆီးခံရတဲ့သူပိုတိုင်းတယောက်ဒီနေ့ကျွန်တော်တို့ကသူနဲ့တကားဆိုကြည့်တဲ့ချိန်မှာတယောက်တရားတကျော်ဒီအစုလိုက်ဖမ်းခံရတယ်ဆိုမှကျွန်တော်တို့အမှန်ပေါ့နော်အဲ့ဒီထုတ်တယ်မှာတော့ကြောက်တဲ့ချိန်မှာအဲ့မှာရှိတဲ့တန်းလူမျိုးတွေ60ကျော်လောက်ရှိတယ်ဒီမှာနိုင်ငံသားတွေကလည်းအမှန်မင်းသားကျွန်တော်ရှိတယ်ဆိုတော့အားလုံးပေါင်းလိုက်တော့အမှန်နိုင်ငံသားတွေကရက်တရားတော့ရှိတယ်ပေါ့နော်
စရုပ်နိုင်ငံမှာစွာရလွတ်လွတ်ကင်ဖို့အတွက်လူသူမှာဇာအုပ်သုံးမျိုးကန်ဆောင်ထားရပြီးအစိမ့်အောင်ဇာအုပ်လုပ်ရင်6လနေထိုင်ခွင့်ရှိပါတယ်။အနေအောင်ဇာအုပ်ကတော့မွေးစေဝါကင်းရှင်းကြောင်းစစ်ဆေးထားတဲ့ဇာအုပ်ပြင်ကြက်သွေးအောင်ဇာအုပ်ကတော့9ရက်နေထိုင်ခွင့်ဇာအုပ်လည်းရှိရမှာဖြစ်ပြီးတစုံတစ်ခုလိဟင်းတာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချနိုင်ပါတယ်။ရှမ်းပြည်နယ်မူဆွေမြို့တစ်ဖက်ကစရုပ်နိုင်ငံရွှေလီနဲ့ကျယ်ကောင်ဘက်မှာအလုပ်လုပ်နေသူမြန်မာနိုင်ငံသားပေါင်းကနန်းလောက်ရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကလူငယ်တော်တော်များများဟာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့အဲ့ဒီလက်နက်ကန်ပြည်ခါရဲ့နောက်ဆက်တွဲကြောင့်ပေါ့နော်သူတို့ကဒီစီးပွားရေးရှင်ပြည်ဘူးအလောက်ကိုင်းနဲ့အဆင်မပြေပါတော့နောက်တစ်ခါကျတော့ဒီမှာလုပ်ကြရအောင်ဆမ်းမြင်မြောက်ပိုင်းဒေသမှာစိုင်းရဲလက်နက်ကန်အဖွဲ့တွေနဲ့ကမတော်ကြစိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလဲစည်ရေးတင်းမှမှုတွေရှိနေတာကြောင့်ဒေသတွင်းလုံခြုံမှုအားနည်းနေပါတယ်။ဒါပြင်နိုင်ငံရေး များပြားလာနေပါတယ်ခင်ဗျာ
။တိုင်းပြည်သားပြည်ဝင်သတင်းတော့နိုင်ခွင့်ရင်သတင်းပေးပို့ကြတာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်အင်းနေရွာဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်။အင်းနေကြီးရွာသားတွေအနေနဲ့အခုခါမှာလုံခြုံမှုရှိတယ်လို့ခန်းစားရတဲ့အကြောင်းကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။ဘသူကွဲပြားတဲ့လူမှုတိုင်းဝန်တစ်ခုကြားမှာဟိုးရင်နှစ်ပေါင်းများစွာကလို့အထူးတကားငင်းငန်းစွာရှင်တွဲနေနိုင်ပုံကတော့မဖြစ်နိုင်တော့ဘူးလို့လည်းဆိုပါရယ်နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာနီးမှာမွတ်စလင်၁၀ဦးတပ်ခံရတဲ့ဖြစ်ရပ်ကိုပဲသိရှိစိတ်ဝင်စားပြီးကျန်တဲ့ဖြစ်ရပ်အပေါ်တွေကိုတိတော်မသိကြတဲ့အပေါ်မှာမချေနှက်တဲ့စကားလဲပြောဆိုခဲ့ပါရယ်ဆိုရတဲ့ဖြစ်ရပ်တွေနဲ့ရှင်တွဲပြီးနိုင်ငံတကာသတင်းမီဒီယာတွေမှာထင်ရှားလာတဲ့အင်းတင်ရွာဒီကနေ့ဘယ်အခြေအနေမှာရှိနေပါသလဲကိုတိုင်တော့ရောက်သတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတင်ပြထားပါရယ်ခင်ဗျာ
2019ခုနှစ်ဩဂုတ်လမတိုင်ခင်ကဆိုရင်ရခိုင်ပြည်နယ်တွင်တခြားနေရာတချို့မှာရုံးဝင်းစံကပြိပခဖြစ်ရတွေရှိခဲ့တာတော့မှအင်းတင်ရွာကိုရိုက်ခတ်မှုမရှိဘဲတည်တည်ငြိမ်ငြိမ်ရှိခဲ့တာကြောင့်အင်းတင်ရွာကပေးတဲ့ငင်းချမ်းရေးသင်ခန်းစာဆိုပြီးပြည်တွင်းထုတ်မော်ကွန်းမဂ္ဂဇင်းမှာ2015ခုနှစ်စက်တင်ဘာလကစောင်းမားရှိတဲ့ဘုံနဲ့တင်စားရေးသားဖော်ပြခံခဲ့ရပူပါတယ်။မောင်းတော်တမျိုးလုံးနီးပါးမှာရခိုင်နဲ့မုစလင်တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့အချိန်မှာတော့အင်းတင်မာကမုစလင်နဲ့ရခိုင်ကြားညီကိုလိုနေခဲ့ကြတာလို့အသက်32နှစ်အရွယ်လက်ရှိကြေးရွာအုပ်ချုပ်ရေးမှူးကိုကျော်စိုးမှုကပြောသလိုအခြေအနေဘယ်လိုပြောင်းလဲသွားတယ်ဆိုတဲ့အပေါ်သူ့အဆိုကိုလည်းကြားခဲ့ရပါတယ်
။2019ခုနှစ်သုံးလပိုင်းလောက်မှစပြီးတော့သူတို့ကရခိုင်လေးကိုမငှားတော့ဘူး။ကျွေးတွေကိုမငှားတော့ဘူး။ဆက်အတွေ့မလုံးတော့ဘူးဖြစ်တယ်။လုံးတဲ့လူတွေကိုလည်းသူတို့အချင်းချင်းဆက်တယ်။နှိပ်ဆက်တယ်။အဲ့လိုပုံစံမျိုးနဲ့လုံးလာတယ်။ဒီ2019သုံးလပိုင်းနောက်ပိုင်းမှာပေါ့
2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရွာသားဦးမောင်နဲ့အသက်ခံရတဲ့ဖြစ်ရပ်နောက်ပိုင်းမှာတော့အခြေအနေတွေကအဆိုးပဲပုံပြီးပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဖြစ်ရပ်ရဲ့နောက်ဆက်တွဲဖြစ်စက်တင်ဘာလ2ရက်နေ့မှာမွတ်စလင်10ဦးကိုလူညိုရေးတပ်ဖွဲ့တွေနဲ့ရွာသားတချို့ကတပ်ပစ်လိုက်ပြီးတော့အစုအပြုံလိုက်မြေမြုပ်တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးအဲ့ဒီအကြောင်း Rider စတင်တော့တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကစုံစမ်းဖော်ထုတ်လိုက်တာကြောင့်အထင်ကရဖြစ်သွားတော့တာပါပဲ။အင်ဂျီ190လောက်လူဦးရေအားဖြင့်800ကျော်ပဲရှိတဲ့အင်းနေရွာရဲ့ပတ်ဝန်းကျင်မှာလူဦးရေ9000ကျော်ရှိတဲ့မိုးစလင်ကြီးရွာတွေအရင်တုန်းကရှိခဲ့ဘူးပါလေ။အခုတော့အဲ့ဒီရွာတွေလုံးဝမရှိတော့ဘဲအင်းနေရွာတရွာပဲရှိပါတော့တယ်။ဒီအခြေအနေကသူတို့အတွက်လုံခြုံမှုရှိတယ်လို့ခန်းစားရတဲ့အကြောင်းကိုကျော်စိုးမှုကပြောပါဗျ။ကျွန်တော
်ကတော့ကျွန်တော်တို့ဟိုပုံမှန်နဲ့ပြောလို့ရှိရင်ကလားမရှိရင်လို့ဆိုတာပဲကျွန်တော်တို့ကတော့ဘယ်လိုကလားရှိတယ်ဆိုလို့ရှိရင်ကြောက်နေရတယ်။ဘယ်လိုရှိတဲ့အချိန်မှာကျွန်တော်တို့ဘယ်နဲ့တက်မလဲဟိုဘာဖြစ်မလဲ။လူမရှိလို့ဆိုလို့ရှိရင်ကျွန်တော်ကလူထုံသွားပြီ။အဲ့လိုပဲကျွန်တော်ခံယူလေ
။နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာလေးကိုအခုချိန်ထိစိတ်ဝင်စားစရာရှိပြီးမကြာခဏလာပြီးတော့မေးမြန်းတာတွေရှိနေစေဖြစ်ပြီးတော့သူတို့ရဲ့စိတ်ဝင်စားမှုကဖြစ်ရက်တစ်ခုတည်းပေါ်မှာပဲရှိနေတဲ့ပေါ်ရွာသူရွာသားတွေရင်ထဲမှာခံစားချက်ရှိနေတာကိုကိုကျော်စိုးမှုပြောစကားကထင်ဟပ်နေပါတယ်
။ဟုတ်ခဲ့တဲ့လာက28ရက်တည်းကသတင်းမီဒီယာဖွင့်လာရင်။ဒါရင်းမှာဆရာပဲကကျွန်တော်မေးတယ်။ကျွန်တော်အင်းနဲ့မှမရှိတော့ကျွန်တော်မသိဘူး။ဒီရင်မှာကျွန်တော်ကဆက်ပြီးပြန်မယ်ဟိုအင်းနေမှာဒီဖြစ်စဉ်တော့အချက်မဲ့ဖြစ်စဉ်တော့ဟိုကဆက်မဖြစ်နေရပေါ့နော်ဒီ2019အဲ့တော့ဥမုံလို့ပြောရဲတာသိလားအစ်င်းကျွန်တော်ကအင်တာဗျူးနဲ့မီဒီယာသမားတွေခေါ်တယ်မသိဘူးဒီလိုရှိရင်ကျွန်တော်ထမဲ့တယ်မော်တော်မြောက်ပိုင်းမှာဟိုရေးပေါ်ရာဆိုတဲ့ညော်မှာဟင်းလူလူမျိုးတရားကျော်အသက်ခံနေစီးရောသိလားဒီကကျွန်တော်ထမဲ့တာအဲ့ဒါလည်းမသိဘူးလေအဲ့ကျွန်တော်ဒီဝဲနေရဲ့လို့ဒီကြမ်းလာပြီးတော့ဒီကြမ်းမှာဘာဖြစ်ပြနေလဲဆိုတာကိုအခုလို့သိရမှာမီဒီယာဆိုတော့ဒီပြင်းနေပြီးထားရတာပါလေအင်းဒီမှာဥမောင်းနေတာသက်ခံရတဲ့ဟာကိုမသိရင်ထားလိုက်ပါမော်တော်မြောက်ပိုင်းမှာရှိသူမျိုးတရားကျော်သက်ခံရတာတော့ပြင်းနေတာ
တပတ်နဲ့တစ်ဖက်ရုံးဝင်းစံထက်အခြေအနေနဲ့တတ်ဖြတ်တဲ့ဖြစ်ရပြီဖြစ်ချိန်ကကိုကျော်စိုးမှုဟာရွာမှာရှိနေတာမဟုတ်ဘဲအဲ့ဒီဖြစ်ရပြီဖြစ်ပြီးတလကျော်လောက်မှမှရွာကိုပြန်ရောက်လာတာဖြစ်ပြီးတော့အုတ်ချိုရီမှုဖြစ်တာလဲ10လောက်လောက်ပဲရှိပါသေးတယ်VOA အပါအဝင်သတင်းမီဒီယာသမားတွေကကြံတဲ့ကြေးရွာသားတွေကိုမေးမြန်းမှုစူးစမ်းပေမဲ့ဖြေဆိုခြင်းသူမရှိတဲ့သူတို့တွေအားလုံးဟာရွာဖုံးကြီးတောင်းထဲမှာစုဝေးပုံအောင်နေခဲ့ကြရတာကြောင့်ဖြစ်ပျက်သွားတာတွေကိုမသိကြဘူးလို့ပဲတုံ့ပြန်ပါတယ်။ Adakah yang lu desa untuk adu umau ni esni pe duga soyan, terima dia riga memangguan panjara gu, dudu kaka ni belu, tabung video ni le, lama cakupan piwau, tu piara garo, ajen ajen adu amiaji pisu gebu bimale, bahama tu jam la raja umare, tu piara bahama tu mula bu suraga, muslim sewu adakah yang le piya ma, bawen sura sesuai jenne, cinta ni tu, tu ye tajine talab dono u, pian lama la dia gu, inyo naba. Tilumiu, Dayarine, Kanzan, Najinide, Indian Yali, Ho Jinlu, E. Chanjane, Shintuan, Itanine, Chini, Pian Jong Naima Omla, Oto Yemu, Kujo Sumugaro.
Tiluga Baham Lobe House, Lua Labi, Yes, Lachare Habu. Yavio Tahara Timus Ramazuan.
Indian Yago, Vio in a Chadri Media, Rijaude Chima, Jodiadariha, Truya Nidua Buago, Boman Chadani B, Jauna Kling, Relate, Jong Depu, Pabio Shinshin, Tuala Nijarabu, Nindriga Barekna.
ပြည်ဝိုင်းတော်သားကုတ္တရတော်သိသတင်းပေးဖို့ခဲ့တာဖြစ်ပါတယ်အခုတော့လူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ကလူကုန်ကူးတဲ့သူတွေအသုံးပြုတဲ့ဒေါ်လာစကန်တစ်ခုကိုထိုင်းရဲတပ်ဖွဲ့ဝင်တွေဒီကနေ့မှဝင်ရောက်စီးနင်းပြီးတော့ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်ဒီဖမ်းဆီးမှုတွေမှာမြန်မာနိုင်ငံသား
29ခရိုင်ဟဲ့ရိုင်မြို့ခွန်လန်ကျေးရွာအနီးကအဝေးကြီးလက်မအနီးတက်တော်အတွင်းမှာယာယီရွက်ချင်တဲတွေထိုးပြီးမလေးရှားဘက်ကလူကုန်ကူးသူတွေရဲ့အခေါ်ကိုစောင့်နေကြတဲ့မြန်မာနိုင်ငံသား
32ရာတွေဇက်တိုက်ဖြစ်နေတယ်လို့လဲထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားကြီးကတာဝန်ခံဦးမင်းဦးကလည်းပြောပြပါတယ်။ဟိုအွန်လိုင်းကျင်းလန်းနေကိုမိတာလေးတွေ့ရတယ်။မိတာလေးဆိုတာကမြန်မာအဲဒီကျွန်တော်တို့ထိုင်းမြန်မာနယ်စပ်ကနေပြီးတော့အထူးပြီးတော့ကျွန်တော်နေရတာနေပြီးတော့ဝင်နေမြန်မာတွေပေါ့။မိလိုက်တဲ့အခါမှာသူတို့ရဲ့သွားမ
ေဆိုရင်ရခိုင်ပြည်နယ်ရှမ်းပြည်နယ်အေရဝတီတိုင်းစတဲ့နေရာတွေကနေလာကြသူတွေဖြစ်ပြီးလူဦးရေ140ကျော်ရှိတယ်လို့လည်းဆိုပါတယ်။တချို့ဖမ်းမိတဲ့အုပ်စုတွေကတော့လူကုန်ကူးမှုတွေနဲ့ပတ်သက်နေတာကြောင့်စစ်ဆေးမေးမြန်းခံရဆဲဖြစ်တယ်လို့လည်းပြောပြပါတယ်။အခုထိုင်းရနာပိုင်းနေတွေ့သွားတဲ့လူကုန်ကူးတစ်ထောင်သားစခန်းဟာမလေးရှားနယ်စပ်ကိုရောက်ဖို့အတွက်မိုင်40လောက်သာကွာဝေးတော့တဲ့နေရာဖြစ်ပါတယ်။အထောက်ထားမရှိဘဲခိုးဝင်လာကြတဲ့မြန်မာနိုင်ငံသားတွေကိုလူပွဲကားတွေကမြန်မာနိုင်ငံကော့တောင်ထိုင်းဘက်ချမ်းရေနောင်းကနေတဆင့်တောလန်းတွေကိုတုံးပြီးလူကုန်ကူးတဲ့ခိုင်းတွေကကားငယ်လေးတွေနဲ့တင်ခေါ်လာကြတာဖြစ်တယ်လို့လည်းလူကုန်ကူးခံရသူတွေကထွက်ဆိုကြပါတယ်။သူတို့ကိုခေါ်လာတဲ့လူပွဲကားတွေကိုတော့ဆက်လက်ဖော်ထုတ်သွားမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ကော့တောင်းဘက်ကနေဝင်လာတဲ့မလေးကိုတွားလုလုကြမဲ့သူတွေထဲမှာမြန်မာနိုင်ငံအနေနဲ့ရရကဖြစ်ပြီးအလောက်ကန်ရှားပါမှုကုန်စည်နှုန်းနဲ့မြင့်တက်လာတဲ့အခြေအနေပေါ်အရေးပေါ်ဖြည့်ရှင်းတဲ့အနေနဲ့ရှိတာလေးတွေကိုပေါင်းနှံရောင်းချပြီးအလောက်ကန်ရှားဖွေဖို့လာကြသူတွေဖြစ်ကြပါတယ်။အဖမ်းစီးတွေကြားကပဲထိုင်းနိုင်ငံထဲကိုခိုးဝင်လာကြတဲ့သူတွေဟာတစ်နေ့တစ်ခြားပို့ပြီးတော့များပြားလာနေပါတယ်။နိုဝင်ဘာလ29ရက်နေ့မှာပဲထိုင်းနိုင်ငံစင်ဘူရီခရိုင်တွင်းကအမိုက်တပ်စင်နဲ့အလုပ်ရုံမှာလုပ်ကင်နေကြတဲ့မြန်မာနိုင်ငံသား14ဦးကိုနယ်မြေကန်ရဲတပ်ဖွဲ့တွေကဝင်ရောက်ဖမ်းဆီးခဲ့ရမှာသူတို့တွေကိုလည်းလူပွဲသားတွေကအဲ့ဒီဆက်ရုံမှာထားခဲ့ကြပြီးအမိုက်ဆက်ရုံမှာအကာအကွယ်မဲ့လုပ်ရတာကြောင့်ကျမ်းမာရေးတွေလည်းထိခိုက်နေကြတယ်လို့လည်းဆိုပါတယ်2018ခုနှစ်ထဲမှာပဲထိုင်းတောင်ပိုင်းမှာဖမ်းမိတဲ့လူဦးရေဟာထောင်ကနန်းလောက်ရှိသွားပြီဖြစ်ပါတယ်ရှင
်ဟုတ်ပါခင်ဗျာရှင်မြန်မာနိုင်ငံမှာရဲခန့်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆိုးရွားတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်တွေထုတ်ပြန်လိုက်တဲ့အရက်ဖက်လူခွင့်ရေးဆိုင်ရာအစင်ကံစာကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍကျော်ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းတလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0 232 382 ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ခြံနေပါတယ်ကိုယ်ရမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ตัวเราสนิทในเนี่ยเราเรียกได้ยะลีไลน์ซีซั่นมาป่าวันซื้อนี้จ้าพวกโทรมาเฟคขอบาระอะคูตะคราวอสาต้องในสายเนี่ยสึกวนซ้าเสียตะเรนตะพวกโกเลยเปล่าเปล่าจินมาเลยမျိုးวีซ่าပြည်ပြင်အစားအစာတွေကိုလူတွေစားသုံးနေကြတာရာစုနှစ်နဲ့ချီကြာခဲ့ပြီဖြစ်ပါတယ်အခုလူအများစားသုံးနေကြတဲ့ခရမ်းကျင်တီးနဲ့မုံလာဦးနီးတွေဆိုရင်အရင်ကပုံနေတော့မတူတော့ပါဘူး မျိုးရိုးဗီဇာပြည်ပြင်ထားတဲ့စားသောက်တွေကိုအခုခါမှာစားသုံးသူတွေကရှောင်ဖယ်လို့တဲ့သဘောကြီးလည်းရှိနေပါတယ်မျိုးဗီဇာတွေကနေမလို့တဲ့အပိုင်းကိုတိတိကျကျဖျက်တောက်တဲ့နီးလန်းတွေပေါ်လာတာကြောင့်စားသုံးသူတွေကိုဆွဲဆောင်နိုင်မဲ့မျောလင့်ချက်တွေလည်းရှိလာနေပါတယ်ပြည်သူတွေနောက်ကေဗင်အီနောက်ရဲ့သတင်းလော်ကိုမှတ်မှတ်စွာစင်အောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟိုစတိန်နိုဇာနွားမျိုးတွေဟာနွားနှုတ်ထုတ်လို့ရမှာအဓိကအခန်းကဏ္ဍကပါဝင်မိမဲ့သူတို့ရဲ့ဥကြူတွေကြောင့်နာမည်ဆိုးနဲ့ကြောကြပါတယ်သူတို့ရဲ့ဥကြူတွေကလူတွေတွေမကသူတို့အချင်းချင်းအတွက်လည်းအနေရှိရပါဒါပေမဲ့အခုတော့မျိုးဗီဇာဖျက်တောက်တဲ့နီးလန်းကိုအသုံးပြုပြီးဒီဟိုစတိန်နိုဇာနွားမျိုးတွေကိုဥကြူမပေါအောင်ပြုလုပ်နိုင်ပါပြီလို့ကယ်လီဖိုးနီးယားတပ်ကတော့ကအဲလီဆန်ဗန်အန်အ
DNA မျိုးဗီဇနေရာတိတိကျကျကိုဖျက်ထုတ်လိုက်တာမျိုးပါမျိုးဗီဇထောင်ချီရှိရတဲ့ကတခုကိုတိတိကျကျဖျက်ထုတ်တာပါဒီလိုနီးနဲ့မျိုးဗီဇပြုပြင်တဲ့သိပ္ပံပညာရှင်တွေက Holstein Nozar Noir ရဲ့ဥကြိုပေါက်စီရဲ့ DNA မျိုးဗီဇနေရာမှာဥကြိုမပေါက်တဲ့ Angus Noir မျိုးရဲ့ DNA မျိုးဗီဇနဲ့အစားထိုးပြီးဥကြိုမပေါက်အောင်လုပ်လိုက်တာပါဒီလိုမျိုးဗီဇဖျက်တောက်လိုက်တဲ့နီလန်ကအစားအသောက်တွေပြုပြင်ရမှာလေအကျိုးသက်ရောက်မှုရှိပါတယ်။လေယာစိုက်ပျိုးရေးကဏ္ဍမှာဒီနီးနဲ့တချို့ပြဿနာတွေကိုဖြေရှင်းနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်ကြပါတယ်။ဥပမာပြောရရင်အမေရိကမှာအပြည့်အစုံဆုံးရှုံးများတဲ့တံပြာပင်တွေပိုးကြတာမျိုးအိန္ဒိယနဲ့တရုတ်မှာလည်းဖြစ်လို့ရှိပါတယ်။အငွေနှစ်တွေကထက်တံပြာထုတ်လုပ်မှုနှုန်းကျဆင်းသွားတာကိုဖလော်ရီဒါတက္ကသိုလ်က Fred Gmeter ကအခုလိုပြောပါတယ်။
Florida, it has cut our production from about 240 million boxes, maybe 15 to 18 years ago, down to 45 million boxes.
လွန်ခဲ့တဲ့15နှစ်ကနေ18နှစ်အတွင်းအမေရိကမှာတံပြာထုတ်လုပ်မှုဟာဘူးပေါင်းတန်း240ကနေအခုဆိုရင်ပိုကျလာကြောင်းမနစ်က45တန်းလောက်ပဲထွက်ပါတော့တယ်
။ဒါကြောင့်သိပ္ပံပညာရှင်တွေကတံပြာပင်တွေကိုမျိုးပီစာဖျက်ထုတ်တဲ့နည်းနဲ့ပိုးမွားဒဏ်ခံနိုင်တဲ့တံပြာမျိုးအဖြစ်ပြုပြင်ဖို့ကြိုးစားနေကြပါတယ်။ပြင်ပမျိုးဗီဇပေါင်းဆက်တာမျိုးမဟုတ်ပဲအပင်ရဲ့သဘာဝဖြစ်စဉ်ကိုပဲဖျက်တောက်ပြုပြင်ဖို့ကြိုးစားတာပါဒီနေရာမှာမျိုးဗီဇပြုပြင်ပြောင်းလဲတာနဲ့မျိုးဗီဇဖျက်ထုတ်တာမတူဘူးဆိုတာကိုကွဲကွဲပြားပြားသိဖို့လိုကြောင်းလဲကျွမ်းကျင်သူတွေကပြောပါတယ်
You would put a gene in and it would land anywhere in the chromosome whereas gene editing is kind of like editing a sentence or a word where you're very precisely
မျိုးဗီဇပြုပြင်ပြောင်းလဲတာကမျိုးဗီဇတစ်ခုကို chromosome ထဲရောက်အောင်ထည့်သွင်းလိုက်တာပါမျိုးဗီဇဖျက်ထုတ်တာကတော့စာချောင်းတစ်ချောင်းဒါမှမဟုတ်စာလုံးတစ်လုံးကမလိုတဲ့နေရာကိုတိတိကျကျဖျက်ထုတ်လိုက်တယ်လို့မျိုးပါ
မျိုးဗီဇဖျက်ထုတ်တယ်ဆိုတဲ့နေရာမှာဘလောက်ပဲတိကျပါတယ်ဆိုပေမဲ့လည်းအသေးစားပြုပြင်မှုတွေကမမျှော်လင့်တဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်နိုင်တာမို့ဒီလိုမျိုးဗီဇဖျက်ထုတ်ပြုပြင်ထားတဲ့အစားအသောက်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကတော့ရှိနေပါသေးတယ်တက်ရှိတွေကိုမျိုးဗီဇဖျက်ထုတ်ပြုပြင်ရမှာပေါ်ပေါက်လာနိုင်တဲ့ကောင်းကျိုးဆိုးကျိုးတွေကိုကိစ္စတစ်ခုချင်းစီပေါ်မူတည်ပြီးဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်ရှင်
။မမများသစဉ်အောင်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့ကြာသပတေးနေ့ညအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာပါ VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာ29ရက်ကျော်ရင်းနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့ line number 1925နဲ့32တို့ကနေစပ်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမရေး30ချက်နဲ့အတူ
မြေလည်းမြေလည်းမြေအိမ်မှာကြတော့ကိုယ့်ဒီမှာကိုယ်ခံပြီးမဟုတ်ခဲနဲ့တိုင်းရင်းသားတွေယူဝတ်တနေမြေတွေအများဆိုင်မြေတွေပုံမြေတွေအထွတ်မြတ်ထားတဲ့မြေတွေအားလုံးကမြေလည်းမြေလည်းမြေအိမ်လို့စဉ်းရင်းဝင်သွားတ
ယ်အပတ်စဉ်တိုင်းရင်းသားတွေတော့အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့အရင်ဆုံးချမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့စီဂျိုယောဂာနဲ့ဆက်စပ်ပြီးဖြစ်တဲ့ကြောက်ကပ်ပျက်စီးမှုအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျီကိုနောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်တာအဖြစ်များလာနေပေမဲ့အဖြစ်အောင်ကာကွယ်နိုင်တာအပြင်ဖြစ်လာရင်လည်းပုံမစိုးအောင်ကုသနိုင်တယ်လို့စီဂျီအထုကူတွေကဆိုပါတယ်စီဂျီသွေးဂျီယောဂါကြောင့်ကြောက်ကမထိခိုက်ရအောင်ဘယ်လိုကာကွယ်နိုင်ပြီးကြောက်ကစထိလာရင်လည်းဘယ်လိုမပျက်စီးသွားအောင်ကုသပေးနိုင်ပါလဲဒီအကြောင်းကိုတော့မြန်မာနိုင်ငံစီဂျီသွေးဂျီယောဂါအသင်းရဲ့ဥက္ကဋ္ဌဂုဏ်သုဆောင်ပါမောက္ခဒေါက်တာတက်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလိုသွေးကြိုထုတ်ဖို့ဆရာဝန်ကြီးနဲ့ဂုဏ်သုဆောင်ပါမောက္ခဒေါက်တာတင့်ဆက်လက်ခင်ဗျာစီဂျိုသွေးကြိုယောဂါရဲ့ဒီအဖြစ်များတဲ့နောက်ဆက်တွဲယောဂါတစ်ခုဖြစ်တဲ့ကြောက်ခက်ယောဂါအကြောင်းကိုပြီးခဲ့တဲ့ဘက်ကကျွန်တော်တို့ပြောခဲ့တဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းတွေအဖြစ်များနိုင်သူတွေနဲ့ဖြစ်လာရင်ကြိုသိနိုင်တဲ့ဒီဓာတ်ခွဲခန်းမှာရောကိုယ်ခန္ဓာပေါ်မှာရောပေါ့နော်ပေါ်လာနိုင်တဲ့လက္ခဏာတွေအကြောင်းကိုအသေးစိတ်တွေကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာဒီတစ်ပတ်တော့ဆရာရေအခုလိုဒီကြောက်ကက်ဆက်ထိခဲ့ရတဲ့အနေအထားမဖြစ်အောင်ပေါ့နော်ဒီဖြစ်နိုင်တဲ့အကြောင်းရင်းတွေနဲ့အဖြစ်များနိုင်တဲ့သူတွေကိုလည်းကျွန်တော်တို့ကသိထားပြီးသားဖြစ်တာမို့ဘလို့ကာကွယ်သင့်တယ်ဆိုတော့လည်းနောက်တစ်ချို့ကြတော့လေဒီစီဂျိုယောဂါဖြစ်လာချိန်မှာဒီကြောက်ကက်နောက်ဆက်တွဲပါဝင်ပြီးသားဖြစ်နေတာကြောင့်ဘလို့ကုသသင့်တယ်ဆိုတာတွေကိုအသေးစိတ်ပြောမှာပါဆရာကြီးအဲ့ဒီကျော်စီဂျိုကြောင့်ကြောက်ကက်နောက်ဆက်တွဲဆက်မဝင်လာရအောင်ပေါ့ဆရာနော်ဘလို့ကာကွယ်နိုင်တယ်ဆိုတာကိုစပြီးတော့ပြောပြပေးပါလား
အဓိကကာကွယ်မှုကတော့ဒီစီဂျိုယောဂါကိုကောင်းမွန်တဲ့ထိမင်းပုံမှန်ကဖြစ်အောင်ကျွန်တော်တို့ကသိနိုင်မှုလိုတယ်ပေါ့ဒီကဘူးလူတွေညာမှာမိုက်ကရိယူရီးယားအဆင့်ပေါ့ပမာဏအနည်းငယ်ပမာဏပတ်သားခြင်းဆင်ရလို့ဆိုပြီးတော့ဒီလိုအဖြစ်ဆိုကြည့်ကြရအောင်ကျွန်တော်လည်းစားပြီးခြင်းနဲ့ကြားရှိတဲ့မကျော်အောင်ဘုန်းတော်ကလည်းဆက်ကြတော့ HP ဝါစီကိုခဏလေးတော့ကျွန်တော်တော့ချိန်ပါရမယ်နောက်တစ်ခုကကျွန်တော်သေးသေးလေးလိုက်ချိန်ကိုနဲ့ဒီတူလုံးဝ149ကျော်ရမှာကြောက်မှာကျွန်တော်တို့ချိန်ပါရမယ်နောက်တစ်ခုကတော့ကိုထိခိုက်ခြင်းရဲ့စီးရီပေါ့တော်တော်များရှောင်းအောင်ပေါ့ဘယ်လိုစဉ်းစားလဲဆိုအကြက်ကြော်ကြီးပေါ့ NSAID ကိုခေါ်တဲ့ non steroidal anti inflammatory drug ကြီးပေါ့ဒီဒီဒီနာရီကပကုန်းကြီးခြိုက်တယ်လက်ကြီးခြိုက်တယ်အာစိတ်ကြီးမြေကြီးခြိုက်တယ်ဆိုပြီးတော့အာ policy ဘောကဒီလိုလိုတန်းစီဒီပေါ့ diclofenac နဲ့တို့ဂျန်နစီဒီပေါ့အဲဒီအကြက်ကြော်ကြီးကိုအချင်းချင်းမရှိတဲ့နဲ့အတိုင်းဆောင်မရှိတဲ့နဲ့အာအများကြီးတောက်တဲ့ဆက်ကြတော့အဲဒီ NSAID အကြက်ကြော်စီဒီကြောင့်ဘူးအဆိုင်ရောဂါဖြစ်နေတယ်ဘူးကြောက်ကွက်ကိုလည်းပြစင်းကြီးနိုင်တယ်ပေါ့အဲ့ဒါဒီဆိုတော့ကျတဲ့ဆက်ဆက်ကြရည်ရတဲ့အချင်းချင်းတုံ့ပြန်မှုရှိတဲ့ကြောက်ကကိုကြည့်နိုင်တဲ့ဆရာကိုစိတ်ထဲမှာမထားဘဲနဲ့မတုံ့ဆွဲကြဘူးပေါ့နော်။စိတ်ထဲမှာငြိမ်းချမ်းကြီးရတယ်၊သတိရှိပြီးတော့တုံ့ဆွဲကြဖို့အဆောင်များရောဒုက္ခများရောအဲ့ဒီ NSAID ကျတဲ့ကြက်ကြောက်ကြည့်ပြီးရဲ့အချိန်မှာကြောက်ကကိုကြည့်နိုင်တဲ့ဆိုတဲ့စိတ်ကြီးရတဲ့ဒီချားပြီးတော့ကျွန်တော်တို့မြတ်ရှော့ပြီးမှရှောင်ပြီးဘောနောက်ထပ်နေသေးသေးဘူးပေါ့
။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနောက်ထပ်ရောရှောင်သင့်တာတွေရှိသေးလားဆရာ
။အဲနောက်တစ်ခုကတော့ကျွန်တော်ပုံမှန်ကြီးရဲ့အတွက်ကျွန်တော်တော့ကိုယ်စီရတဲ့ကောင်းတယ်ဒီစီရတဲ့ကောင်းတယ်ကိုစီကောင်းတယ်ဒီစီကောင်းတယ်ဒီလိုတော့အတီးကြီးအဆန်းကြီးရက်တွေပြုတ်တောက်တယ်အစိမ့်တောက်တယ်ပေါ့နော်ဟာစူကန်ကဖာကောင်းတယ်လို့ပြေးပြီးရရကောင်းတယ်လို့တောက်ပြီးတော့ဘာတီးကောင်းတယ်ဘာဒီမော်ဂနီစီကောင်းတယ်လို့သူစဉ်ကျတော့ခွေရသည်စီကောင်းတယ်လို့အဲ့ဒါမျိုးတွေပေါ့စီမီတွေပေါ့အဲ့ဒါတွေမတောက်ကြဘူးပေါ့တောက်တဲ့ခါကျတော့ဘာဖြစ်လဲဆိုတော့သိက္ခာသိင်းမှမကောင်းဘူးနောက်ကအဲ့စီတွေရဲ့အာသစ်တွေကမိတဲ့ဆိုကြီးကဆိုတာသွေးထဲမှာသွေးဆဲတွေနေစီတယ်အသေးရနေတာရင်လည်းတတ်တယ်၊ပြိတ္တတိတွေရနေတာတတ်တယ်၊အသေးလေးရောက်မှဖြစ်တတ်တယ်၊စက်တည်းပြင်နေကြတာပေါ့။ဒါကြောင့်မို့လို့ဆိုတော့ကျွန်တော်စီမီကြုံတော့နေ၊သူကြီးကတော့ထိပြီးတော့သူတို့စက်တည်းကြီးရဲ့ကချက်ချက်ကြီးတွေတခြားအသေးကြီးခိုင်းတော့မှာ ်ချင်းနိုင်နေမှာတုံးနေပါနောက်တစ်ခုကတော့ကျွန်တော်ပြည်သူရှိတဲ့ပြည်သူစီကိုပြချာယူချက်ပြီးတော့တက်တက်ကြည့်အောင်ပြီးပေါ့ဒီချက်ဒီလုပ်ဖို့ဆိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ကျွန်တော်အစကပြောခဲ့သလိုပဲပေါ့နော်ဒီတချို့ကြတော့လေကာကွယ်နိုင်တဲ့အနေအထားမရှိတော့ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဒီစီဂျိုယောဂါဖြစ်လာတဲ့အချိန်မှာနောက်ဆက်တွဲဒီချက်ကယောဂါကလည်းဝင်ပြီးသားဖြစ်နေတဲ့အခါကျတော့သလူအတွက်ကဆရာကြီးအဲ့ဒီအချိန်ကပိုမဆိုးလာအောင်ပေါ့နော်ဆိုလိုတာကတော့ဒီ၆ကပ်ပြက်စီးရဲ့အဆင့်ထိရောက်မသွားဘဲနဲ့လူတန်းစီနေနိုင်အောင်ဘလို့ကုသနိုင်တယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာရှင
်အဲကုသမှုပိုင်းကတော့ကျွန်တော်ကအဲ့မှာပြောချင်တာတူးတူးလာပြီဆိုရင်ကျွန်တော်မိုက်ခရိုဗီယူရီးယားဆိုတဲ့အနုစိတ်အသားကပေါင်းမှုလို့ရှိပြီးဆိုရင်ကျွန်တော်တူးတူးပြီးတဲ့အချိန်မှာပြင်းချကြေးကျရတဲ့ပုံစံနဲ့ကြေးကျရပြီးရောမှုပဲတဲ့အဲ့ဒါကိုပြန်ကောက်ရစီတော့ကောက်ရမယ်ရှင်ကြီးကိုရည်ရည်ထားပြီးပြင်မှုလုပ်ရပေါ့အဲ့တော့ဆိုတော့ ECI ကိုခေါ်တဲ့မျိုးပေါ့ဆိုတော့ကျွန်တော်တို့ကပ္ပစာရဲ့စီမျိုးပေါ့ကျွန်တော်ပရင်တူပေးလို့ပြောတဲ့ပြည်ကြီးမျိုးတောင်းတဲ့ ERB လို့ခေါ်တဲ့ကျွန်တော်စီမျိုးပေါ့ကျွန်တော်လူလူစာတည်းနဲ့ EB စာတည်းနဲ့အဲ့လိုစာတည်းမျိုးစာတွေပေါ့ပြည်ကြီးကိုသိချင်ုံနဲ့ပါပါတတ်ပေါ့မျိုးသိသိပြီးတော့ကျောက်ကရောကရှိမှဆက်ပုံကပ်စီအောင်ထိနေစီမျိုးဝီဝီပြီးမှတို့မယ်တစ်ခါနှစ်ကသွေးချိုနေတဲ့အတွက်သွေးချိုပြီးတဲ့စီမှာလေဒီလိုစေုပ်ခေုံနေမှာပဲနဲ့၆ကကူအရှိတက်ပြီးပြစီချင်မှာကာဝမဲ့စေမျိုးကျွန်တော်ပြေဖို့ပုံနဲ့ပေါ့နော်အခုဆိုလို့ရှိရင်ကဲအမိုင်းကမှတော့တော့ရခဲ့စားနေတယ်ပေါ့ကျွန်တော်တပ်ပတိဖောက်ဆစ်စေနော်တပ်ပတိဖောက်ဆစ်စေနော်အဲ့လိုပေါ့အရှိတက်ဒီလိုပြောတဲ့ကျွန်တော်စီးနိုင်ကြောင်းနေပြီးတော့ဒီကုတ်တက်ဆော့ထောင်းလုပ်ပြီးတဲ့စီးတွေပေါ့အဲ့စီးတွေကပြေလို့ရှိရင်၆ကကူတွေကတော့ရှိရတယ်ကျွန်တော်ကဘယ်လိုလုပ်ပြီးရောချင်တာတတိယကိုဆက်တော့ကောက်ပြီးတယ်အဲ့ဒီစဉ်းစားရည်ရည်ရည်ရည်ပေါ့။နောက်ကျွန်တော်တို့နောက်ထပ်ကြတဲ့ GMB 1ကထုံးစီပေါ့။ GMB 1တွေထုံးစီဆိုတဲ့စဉ်းစားရကူတိုက်တယ်ပေါ့။အဲ့ဒါကိုကျွန်တော်ကျောက်ကောက်ကလေးပြည့်စုံမှုတော့တဲ့ဒါကလည်းဒီလိုတက်တာသေးတယ်။သမုဒ္ဒရာကျင်းရဲ့ရောဂါကိုလည်းတော့ရတယ်ကျွန်တော်တို့ကောက်ပေါ့ပြည့်ရပေါ့။အဲ့ဒါပြည့်ယူစီပြည့်ယူတက်တဲ့ပုံတွေနဲ့ပြည့်ယူဖြင်းပြီးတော့ကျောက်ကောက်ကိုလည်းပြန်ကောင်းစီတဲ့အချိန်မျိုးကျွန်တော်ယူပြရပါပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီစီဂျိုသွေးဂျိုထင်းစီရောကျောက်ကလည်းပြန်ကောင်းစီတဲ့စီတွေပြတာနဲ့ဒီသွေးတို့ကပါထင်းပြီးတော့နောက်ထပ်ကြောက်ကက်ထပ်ပြီးတော့ပုံမပြတ်စေးအောင်ပေါ့ဆရာနော်ပြီးတဲ့ဆေးတွေအပြင်နောက်ထပ်ရောဘလို့ကုသမှုတွေရှိတယ်လဲဆရာရှင
်နောက်ကူကတော့ကြောက်ကက်ပြက်စီးရတဲ့ဖြစ်လာတယ်ပေါ့သွေးရည်သွေးရည်ရောဂါကိုကျွန်တော်ကပြန်ပြက်စီးရတတ်တယ်ကြက်စီးရတတ်တယ်ဒါလေးကိုရမယ်ပေါ့အဲ့ဒါတွေမှမရဘူးဆိုရင်တော့နောက်ထပ်ကတော့ကျွန်တော်တို့ကြောက်ကက်ဆေးရတဲ့အဆင့်မှာပြစ်တန့်ခြင်းနဲ့ဆက်ပေါ့ hemodialysis ပေါ့အဲ့တော့ဘာကြီးလဲကျွန်တော် hemodialysis ဆိုတဲ့ပြေပတ်တဲ့ဆက်တင်နေပြီးတယ်အဲဒီရတဲ့ငယ်ကတူတူတူတူငယ်ကတူတူတူငယ်ကတော့ continuous peritoneal dialysis ဆိုတာကနေပြီးတော့ဟိုအကြီးကြီးထည့်ပြီးတိုက်ပိတ်တူနေတာမျိုးပေါ့နောက်ပိုင်းမှာလည်းကြောက်ကြောက်တန့်စီပြီးတဲ့စီစီပေါ့အဲ့ဒီကအစ်ဆက်ကြည့်တယ်တော့ဆိုတော့ဟိုဒီကကြောက်ကြောက်တူချင်းဟာလေးလို့ရတယ်ပေါ့နောက်ဆုံးအဆင့်နေတော့ကြောက်ကြောက်အဆာထူရတယ်ပေါ့ကြောက်ကြောက်အဆာထူရတယ်ပေါ့အဲ့ဒါကြတော့ကျွန်တော်ကကြောက်ကြောက်ဆုံးမဲ့လူလေးတဲ့မဲ့ဒီပုံနဲ့တဲ့မဲ့လူလေးရှာတယ်အဲခေါင်းစဉ်ကိုကြောင်ရခါရဲ့ဒီကခုစီဒီကနေဒီကြောက်ကူခန္ဓာပေါ်နေပြန်လေပြီးတော့ဟိုတုံ့ပြန်ပြီးတော့နေပြီးတော့ဆုံးထုတ်တာမဖြစ်အောင်လို့ဆိုပြီးတော့တော့လေပြင်ဆုံးလို့တော့ကျနေဟိုစီးရီပေါ့စီးရီနေတော့ပါပေါ့အဲ့ဒါတော့နောက်ဆုံးဆုံးပေါ့
ဟုတ်ကဲ့စီးစီးများကျင်ပါလေဆရာ
ကောမဲစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းရင်သတင်းလောကစီစဉ်ကိုမချခင်မှာထုတ်လွှင့်ပေးမှာပါအခုတော့ဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုအရင်နားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်မြန်မာစီးပွားရေးဇင်းညာတီဆော့ဖို့လွန်ခဲ့တဲ့ September လကနားလည်မှုစာချုပ်လာကိုလက်မှတ်ရေးထုတ်ခဲ့ပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဆုံးနိုင်ငံနဲ့ပူးတွဲပြီးစီးပွားရေးလုပ်တဲ့အခါဆင်းရဲတဲ့မြန်မာနိုင်ငံအနေနဲ့ကြိုးခံစားရမှာရှိသလိုလက်အောက်ခံဘဝရောက်သွားနိုင်တာလည်းရှိကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံမင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မယ်လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့တရုတ်အစိုးရကြံစည်နေတာကြားပါပြီ။ဒါပေမဲ့လေးလာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတက်နိုင်သေးပါဘူး။လေးနိုင်ငံစီးပွားရေးဇင်းကြံဟာရွေချက်ကြီးမားသလောက်အကောင့်ထည့်ဖို့ကခဲနေပုံရပါတယ်။ယူနန်နဲ့အများဆုံးကုံတွဲနေတာမြန်မာပြည်ပါ။လွန်ခဲ့တဲ့ဗန္ဒာရေးနှစ်မှာယူနန်မြန်မာကုံတွဲမှုတန်ဖိုးဟာဒေါ်လာတန်း6000နီးပါးဖြစ်လို့အိန္ဒိယမြန်မာကုန်သွယ်မှုတဲ့ဆယ်ဆလောက်ပုံများပါတယ် ဒါကြောင့်မြန်မာနဲ့စီးပွားရေးသင်္ကြန်တိဆောက်တာဟာတရုတ်အတွက်ပိုပြီးလက်တွေ့ကြပါတယ်အနောက်တိုင်းကဒဏ်ခအရေးယူလို့မြန်မာစီအစိုးရတရုတ်ကိုမိခိုးရတဲ့အဖြစ်မျိုးရောက်ခဲ့တယ်လို့အခုလဲရခိုင်မြောက်ပိုင်းပြဿနာကြောင့်မြန်မာအစိုးရကိုအရေးယူဖို့အနောက်တိုင်းမှာဆွေးနွေးနေကြပါတယ်ဒီချိန်မှာတရုတ်မြန်မာစီးပွားရေးစင်ကြံတည်ထောင်ဖို့ဆက်စပ်ဆွေးနွေးပြီးစက်တင်ဘာလမှာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးပါတယ်။ယူနန်မန္တလေးကြောက်ဖြူရန်ကုန်ကားလမ်းရထားလမ်းဆက်ထားပြီးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွန်းမြင့်ဖို့ရည်ရွယ်ပါတယ်
။ဒီလိုစီးပွားရေးစင်ကြံမျိုးတည်ဆောက်ဖို့စေအစိုးရလက်ထက်ကလေးကကြံစီခဲ့ပုံကိုကလဲဟမ်မွန်ကဝန်ကြီးဟောင်းဦးအောင်မင်းနဲ့တွေ့ဆုံမေးမြန်းပြီးfrontier စာဆောင်မှာစက်တင်ဘာ26ရက်နေ့ကရေးထားပါတယ်စစ်တွေကနေကျိုင်းတုံရထားလမ်းဖောက်ဖို့ရထားဝန်ကြီးဦးအောင်မင်းကတာဝန်ယူရပါတယ်ရထားလမ်းစီမံကိန်းကိုရရရရကူညီမဲ့သူဟာတရုတ်ပါပဲဒါပေမဲ့ကြောက်ဖြူယူနန်ရထားလမ်းကိုသာတရုတ်ကစိတ်ဝင်စားပါတယ်တန်ခအရေးယူမှုရုပ်သိမ်းလိုက်ပေမဲ့အနောက်တိုင်းဟာတရုတ်ကိုအစားမထိုးနိုင်သေးပါဘူးမေလာကနှုတ်ထွက်သွားတဲ့ဝန်ကြီးဦးကျော်ဝင်းနဲ့ကုန်တယ်ဆက်မှုအသင်းချုပ်ကိုယ်စားလှယ်တွေဖေဖော်ဝါရီလကယူနန်မှာတွေ့ဆုံဆွေးနွေးတာကိုအခြေခံပြီးစက်တင်ဘာလမှာစီးပွားရေးစင်ကြံအတွက်နားလည်မှုစာကျွန်းလွှာကိုလက်မှတ်ရေးထိုးကြတာဖြစ်ပါတယ်15နှစ်လောက်ကြံစီလာခဲ့တဲ့မဟာစီမံကိန်းဖြစ်ပါတယ
်စီးပွားရေးစင်ကြံစီမံကိန်းမပေါ်မီကတည်းကရှိခဲ့တဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေဟာစင်ကြံလမ်းစီမံကိန်းနဲ့အာဝင်ခွင့်ကျဖြစ်ဖို့လိုပါတယ်ဘူးဆက်သွားတဲ့ကားလမ်းဟာ6ဘင်းကားအတွက်ဆောက်လုပ်ထားပြီးမြေ22ဘင်းကားတွေသွားနေလို့ပြုပြင်နေရပါတယ်။ဒေါ်လာတန်း3000တန်းကုန်ကြမယ်။ရန်ကုန်မိုးပြံရထားဒေါ်လာတန်း2500တန်းရန်ကုန်ဘူရာကြီးဒေါ်လာတန်း2000ကျော်ကုန်ကြမယ်။ရန်ကုန်မြို့ပတ်ရထားစီမံကိန်းတွေပါဝင်ပါတယ်။ဒေါ်လာတန်း2000လောက်ကုန်ကြမယ်လို့ခန့်မှန်းပြီးတရုတ်က90ရာခိုင်နှုန်းစိုက်ထုတ်ဖို့သဘောတူခဲ့တယ်လို့သိရပါတယ်။ဒီဘဝရေးစင်ကြံစီမံကိန်းအကောင့်တွေဖွင့်နိုင်ရင်မြန်မာနိုင်ငံဟာပိုပြီးဆွေးထူလာနိုင်ပါတယ
်။တရုတ်အစိုးရရဲ့ရဝန်းလမ်းကြောင်းစီမံကိန်းမှာတရုတ်စံချိန်စံညွှန်းကိုအသုံးပြုရေးဟာအဓိကဥတီချက်တစ်ခုဖြစ်တယ်လို့ဈေးကြံတက္ကသိုလ်ဘောဂဗေဒသုတေသီမျက်မျက်မွန်ကအောက်တိုဘာလ10ရက်နေ့ထုတ်အောက်ဆိုတက္ကသိုလ်တီးဆာဂါစာရန်မှာဖော်ပြထားပါတယ်။တရုတ်စံချိန်စံညွှန်းကိုအများကလက်ခံလာရင်တရုတ်ကအမြဲတမ်းအပေါ်စီးရနေမှာဖြစ်ပါတယ်။မြန်မာကလည်း2014မှာစံချိန်စံညွှန်းတတ်မှတ်ချင်းဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးအမျိုးသားကောင်စီကိုလုပ်ပိုင်ခွင့်ပေးထားပါတယ်။အပြည်ပြည်ဆိုင်ရာစံချိန်စံညွှန်းဒေသဆိုင်ရာစံချိန်စံညွှန်းပြည်ပစံချိန်စံညွှန်းစတာတွေထဲမှာတင့်တော်တဲ့စံချိန်စံညွှန်းကိုအမျိုးသားကောင်စီကလက်ခံနိုင်ပါတယ်။ဒါမှမဟုတ်လည်းမြမအခြေအနေနဲ့အညီပြုပြင်ထားတဲ့စံချိန်စံညွှန်းကိုတတ်မှတ်နိုင်တယ်လို့ဥမာ၅မှာရှင်းပြထားပါတယ
်။တရုတ်မြန်မာကုန်သွယ်ရေးမှာတရုတ်ကအမြင်နာအပေါ်စီးရနေတာတွေအများကြီးရှိတာကိုသတိပြုသင့်ကြောင်းထောက်ပြကြပါတယ်။ဥပမာနေဆက်ကုန်သွယ်ရေးမှာမြန်မာဘက်ကအများဆုံးတင်ပို့နေတဲ့စံတကြားနဲ့ပြောင်းကိုတရုတ်ဘက်မှာတရားမဝင်တဲ့စားသုံးကုန်အဖြစ်သတ်မှတ်ထားပေမဲ့ဝေယူနေပါတယ်။ဒါကြောင့်မြန်မာပို့ကုန်တွေကိုတရုတ်ကအချိန်မရွေးပိတ်ပင်တမ်းပစ်တာထိန်းချုပ်တာတွေလုပ်နိုင်ပါတယ်။နေဆက်ကတရုတ်ဝန်တန်းဟာဥပဒေကိုဂရုမစိုက်ပဲအဂတိလိုက်စားသူတွေဖြစ်တယ်လို့မြန်မာအရာတန်းဦးဆုံးမြင့်အောင်က Frontier စာဆောင်ကိုရှင်းပြပါတယ်။တရုတ်မြန်မာစင်ကြံကိစ္စဆွေးနွေးရာမှာအကြံပေးဖြစ်ခဲ့တဲ့ကုန်းပယ်ဆင့်မှုအသင်းချုပ်ဟာအကောင့်တွေပေါ်ရမှာလဲအရေးပါအရာရောက်နေပါတယ်။အသင်းဝင်တဲ့ကုမ္ပဏီသားစီးပွားရေးစင်ကြံမှာပါဝင်လုပ်ပိုင်ခွင့်ရှိပါတယ်။တရုတ်မြန်မာစီးပွားရေးကောင်စီကိုလည်းကုန်းပယ်ဆင့်မှုအသင်းချုပ်ကပဲဖွဲ့စည်းရမှာဖြစ်ပါတယ်။တရုတ်မြန်မာစီးပွားရေးစင်ညာဟာဒေါ်လာတန်ပေါင်းများစွာယင်းနီးမြုပ်နိုင်ရမယ်ရေရှည်စီမံကိန်းကြီးဖြစ်ပါတယ်။တရုတ်ရောမြန်မာရောအဂတိလိုက်စားရမှာနာမည်ရထားသူတွေဖြစ်လို့တရုတ်လက်အောက်ခံစီးပွားရေးကိုလိုနီဘဝရောက်မသွားအောင်အထူးဂရုပြုရမှာဖြစ်ကြောင်းသိပြလိုက်ရပါတယ်ခင်ဗျာ။
မာရီ30ချက်စီစဉ်ကိုဥအောင်ခင်တဲ့အတူကိုညံဝဲအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းဒေသနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းဒေသတွေအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီစီစဉ်ကတော့ထိုင်းခြေဆိုင်တိုင်းဒေသတောက်တွေကတင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတော်ဟန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းပဒင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရရဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပယ်ဖျက်ပေးဖို့စစ်ဘေးရှောင်တိုင်းရင်းသားတွေကနေကန့်ကွက်ခဲ့ပါတယ်။မြို့ပြည်နယ်ဝန်ကြီးချုပ်ကို NLD ကခေါ်ယူတတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မမှန်ဘူးလို့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ကစက်ကူစက်ယုံလေပတ်မှုကိုဒေသခံတွေကကန့်ကွက်နေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်မရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေဟာစစ်ဘေးရှောင်တွေရဲ့မိယိုဖလာမြေယာပိုင်ဆိုင်မှုကိုထိခိုက်နေတဲ့အတွက်ပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသက ITB တွေကနေကန့်ကွက်တယ်လို့ ITB တွေရဲ့ကိုစားပြောခွင့်ရဦးတူးနန်းကပြောပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကြောင့်နေရက်ကနေစွန့်ခွာနေရသူတွေရဲ့ဓမ္မဥချလောက်ကိုင်လာတဲ့လေယာဉ်မြေတွေကိုဒီဥပဒေကိုအကြောင်းပြုပြီးလုပ်ငန်းရှင်တွေကနေတရားဝင်မတ်ပုံတင်လျှောက်ပြီးသိမ်းယူမှာကိုစိုးရိမ်နေကြတာပါလေယာမြေစိုက်ပျိုးလုတ်ကင်နေသူတွေကတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုတ်ပိုင်ခွင့်လာရောက်လျှောက်ထားရမယ်လို့အစိုးရကနေကြေညာထားပေမဲ့စစ်ရှောင်တွေအနေနဲ့မြေယာမပုံတင်လျှောက်ဖို့အခက်အခဲရှိနေတယ်လို့ဦးတူနန်ကဆိုပါတယ်အစိုးရကနေထုတ်ပြန်တဲ့မြေလွတ်မြေလတ်မြေရိုင်း2018ဥပဒေကိုလုံးဝဖျက်သိမ်းတင်တယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ကြောင်းနိုဝင်ဘာလ29ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားကြပါတယ်
တိုင်းစာတွေရောက်ရှိနေလို့မွန်ပြည်နယ်ဝန်ကြီးချုပ်စောက်သားအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်စောက်သားအေးဆန်ကနိုဝင်ဘာ28ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြန်လည်ရှင်းလင်းခဲ့ပါတယ်။ပြည်တွင်းသတင်းဌာနတစ်ခုရဲ့မေးမြန်းချက်မှာတိုင်းကြားစာရှိလို့ဒေါက်တာအေးဆန်ကိုသတိပေးဖို့ဗာတီလူမှုဆောင်ဖွဲ့ကဆုံးဖြတ်ထားကြောင်း NLD ပြောရေးဆိုခွင့်ရှိသူသာသာမျိုးညွတ်ကပြောတယ်ဆိုပြီးသတင်းဖော်ပြထားပါတယ်။NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်ကတော့ဒေါက်တာအေးဆန်ကိစ္စနဲ့ပတ်သက်ပြီးပါတီမှာတိုင်ထားတာမရှိတယ်လို့သတိပေးဖို့လည်းမရှိဘူးလို့ပြောပါရယ်
။နိုဝင်ဘာလ29ရက်နေ့မှာကြာရောက်ခဲ့တဲ့ရခိုင်တရားစာဒရပ်ပိုင်ခွင့်နဲ့စီမံခန့်ခွဲပိုင်ခွင့်ဆိုင်ရာလူထုချီတက်ပွဲနှစ်နှစ်ပြည့်အထိမ်းအမှတ်ဖြင့်ကြောက်ဖြူမြို့တာရဏပိတ်မှန်မှန်ရခိုင်တရားစာဒမူဝါဒဆိုင်ရာဆွေးနွေးပွဲတစ်ခုကိုကျင်းပကြပါရယ်။တရားစာရပေါ်ကျော်ဝတဲ့ရခိုင်ပြည်နယ်မှာတရားစာရဆိုင်ရာမူဝါဒတရားပေါ်ထွန်းလာရတဲ့အတွက်အခုလိုဆွေးနွေးပွဲကျင်းပရတာဖြစ်တယ်လို့ဥဆောင်ကျင်းပသူတဦးဖြစ်တဲ့ကိုစရကျော်ကပြောပါရယ်2008ဖွဲ့စည်းပုံအောက်မှာကြီးမားတဲ့စီမံကိန်းတွေအကောင့်ထဲပေါ်ရင်ရခိုင်ပြည်သူတွေနစ်နာမှာဖြစ်တဲ့အတွက်ကြောက်ဖြူအထူးစည်းပွားရေးဆောင်နဲ့ကလတန်မြင့်စီမံကိန်းတွေကိုရပ်ဆိုင်ဖို့ရေနံနဲ့တဘာဝတက်ငွေတူးခေါ်တဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့နဲ့ရွှေတဘာဝတက်ငွေအပါအဝင်တခြားစီမံကိန်းတွေကရရှိတဲ့အကျိုးအမြတ်ကိုရခိုင်ပြည်ဖွံ့ဖြိုးရေးအတွက်ခွဲပေးဖို့စတဲ့တောင်းဆိုချက်တွေပါတဲ့အိပ်ပွင့်ပေးစာတစ်စောင်ကိုလည်းနိုဝင်ဘာလ25ရက်နေ့ကနိုင်ငံတော်သမ္မတကိုလိတ်မှုပြီးပေးပို့ထားပါတယ်ဆွေးနွေးပွဲကိုရခိုင်တရားစာရနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကွန်ရက်ကဥဆောင်ပြီးနိုဝင်ဘာလ26ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့ပြီးရခိုင်နိုင်ငံရေးပါတီတွေရခိုင်အရက်ဖက်ဖွဲ့စည်းတွေကလူပေါင်း200ခန့်တက်ရောက်ခဲ့ကြပါတယ်
ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ဘ ഹു စည်းဌာနဟာဆိုရင်2018ခုနှစ်အတွင်း KNU ထိန်းချုပ်နယ်မြေထဲမှာမျက်စိဝေဒနာရှင်အယောက်ပေါင်း1000ကျော်ထိမျက်စိခွဲစိတ်ကုသပေးနေရပါတယ်။လက်ရှိချိန်မှာ KNU ထိန်းချုပ်နယ်မြေထဲကခရိုင်ကွန်တစ်ခုမှာလိုက်လံကွင်းစင်ကုသမှုတွေပြုလုပ်ပေးပြီးတဲ့အပြင် KNU KNLA PC ဌာနချုပ်မှာလည်းဆက်လက်ကုသပေးမယ်လို့ဥဆောင်ခွဲစိတ်မှုပြုလုပ်နေတဲ့ဒေါက်တာနေဆဲကပြောပါတယ်။မြစ်စီခွဲစိမှုလုတ်တဲ့လုပ်ငန်းစဉ်ဟာ2013ခုနှစ်ကစတင်ပြီး KNU ထိန်းချုပ်နယ်မြေတွင်အခမဲ့ကွင်းစင်ကုသပေးရမှာအခုချိန်ထိမြစ်စီဝေဒနာရှင်ပေါင်းအယောက်6000ကျော်ထိခွဲစိကုသနိုင်ခဲ့ပါတယ်
။ပရမတ်အကြိမ်မွန်ပါတီဗဟိုကော်မတီအစည်းအဝေးကိုနိုဝင်ဘာလ25နဲ့26ရက်နေ့ကမော်လမြိုင်မြို့ပိုင်ခေတ်ခမ်းမမှာကျင်းပခဲ့ရမှာမွန်ပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းမူကြမ်းနဲ့ပါတီလုပ်ငန်းကော်မတီလမ်းညွှန်ချက်တို့ကိုအတည်ပြုခဲ့တယ်လို့မွန်ပါတီတွက်ဖက်တွင်ရင်မှုတက်နိုင်လီတမကပြောပါရယ်အခုအခါမွန်ပါတီနှစ်ပါတီပေါင်းစည်းခွင့်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှမတ်ပုံတင်ထားဆဲဖြစ်ပြီးမြို့နယ်အလိုက်အောက်ခြေပါတီဝင်တွေပေါင်းစည်းရေးကိစ္စကို3လအတွင်းပြီးမြောက်
ပြောပါရဲမွန်လုံငယ်တူဦးဖြစ်သူနိုင်စဝမွန်ကတော့မွန်ပါတီထောင်မယ်ဆိုတာပယ်လိုမူဝါဒရင်းနဲ့တွားမယ်ဆိုတာမွန်ပြည်သူတွေတိလာအောင်တိတိချာချာချပြပေးတင်ပြီးပါတီမဟာမိတ်ကိစ္စနဲ့လာမယ်ရွေးကောက်ပွဲအတွက်အသင့်ပြင်ဆင်ထားတင်ကြောင်းထောက်ပြပါရဲမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP မွန်အမျိုးသားပါတီ MNP နဲ့မွန်ကိုစားပြုပါတီအကောင့်ထဲပေါ်ရေးအဖွဲ့လို့ပေါင်းစည်းပြီးအော်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်ပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ကမ်းဘေးမှာရှိတဲ့စက်ကူစက်ရုံဟာတဘာဝပတ်ဝန်းကျင်နဲ့လူထုကိုစိုးကျိုးတက်ရောက်စေတာကြောင့်ကွင်းစင်ကြီးစုစစ်ဆေးတမ်းမြစ်ပေးဖို့ဒေသခံလူထုကအစိုးရတန်းကိုတောင်းဆိုခဲ့ကြပါတယ် ဒီဆက်ယုံကထွက်တဲ့ရေစိုးနဲ့ဓာတုဆေးရီတွေဟာဒေသခံတွေအတွက်စိုးကျိုးဖြစ်နေတယ်လို့လည်းဒေသခံတွေကထောက်ပြနေကြပါတယ်။နမ်ဟုံကနေစုစည်းတင်ဆက်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ရွှေလီမြစ်ကမ်းဘေးမှာတည်ဆောက်ခဲ့တဲ့စက်ကူစက်ယုံကိုအစိုးရရောဒေသခံလူထုကပါစတင်ကန့်ကွက်ခဲ့ကြပြီးမြေဒီဆက်ယုံဟာလေပတ်မှုရှိနေစေဖြစ်တယ်လို့နမ်ခမ်းမြို့မျိုးဖအဖွဲ့
ပူပေါင်းအဖွဲ့၆ဖက်ကနေနိုဝင်ဘာ20ရက်နေ့တုန်းကအစိုးရတမတလွတ်တော်ပြန်စားရဝင်ကြီးစီကိုစာရေးတာပေးပို့ခဲ့တယ်ဒီစက်ယုံကအစိုးရတားထားတဲ့ဂျားကလေပတ်နေတယ်လို့ရွာသားတွေကပြောပြလို့ကျွန်တော်တို့လူမှုအခြေပြုတဲ့အဖွဲ့တွေအပါဝင်ပြီးခဲ့တဲ့အပတ်ကကွင်းစင်ကြည့်တာတကယ်လေလေပတ်နေတာတွေ့ရပါတယ်လေပတ်ခွင်းလက်မှတောင်းကြည့်တော့ပြီးခဲ့တဲ့နှစ်ကလေးကအစိုးရကစံတက်လေပတ်ခွင့် ยังมีกูโจตระเตนเนี่ยโจตระห้องจ้าหังกันยามาดีสิบาร์เลยสยองก็สมเด็จเยซูริฮะเดี๋ยวข้าหนูก็ที่ข้าหนีเดี๋ยวลูหังกันยามาได้ใส่ไอ้ก็เปล่าเลยสกุลสยองก็เนี่ยทั้งนั้นเลยเยซูยิ่งเนี่ยตัดดูเยรุยาเยเนตัดดูอะไรก็ดีใจสิบาร์เลยก็มีดูทุกคนที่ใกล้เนี่ยพี่ต่อตบาว่าพ่อเวนเจ้ากูเลยโซโจเตยองกูสิเนี่ย
นำคำโยบินในลูดอกกุสเลอูเอมองาเลใส่ยงกุกุ้งเส้นจิ้วซีเขเรลูอะคูลูเปียวบาร์เลอิตาดานกับดีสาวเดตเดียวสาวลูเย่เลคุมาดิวบ่าวลูกชงลูนี่ยาเสียอยู่สาวเมื่อสุดตาดานเนี่ยทำไมอะเล่าว่ากว่าเวชีมาสาวลูยาเลยยานี่ต้องจิ้วคุ้งสุดเลยมาเลยตัวอ่ะไม่ใช่สีบ่าวเอราดีอาจารย์เลยมันยิ่งลูดอกหัวลูกว่าเล็บปั๊บว่าคุมาดิวบ่าวที่เสียงกุไปเย่บ่าวลูชนรูปเปียวรูปเปียวท่าที่ดาบ่า
ยามามีอุตสาหกรรมเสียงฮะนำคำโยนในตัวเล่าชาในเรื่องลอยลมไปดูสิไปเสียงที่จังเดี๋ยวข้าหนูก็พิสูจน์ว่าเลยสักกูเสียงจังเดี๋ยวข้าหนูทูเนตบ่าวว่าป้าวันจิงกูที่ขัดจะสิสิเลยสูบีเดี๋ยวข้าหนูทูเนลูมูอเจียปิวป้าวเฮ้ยชอบเพื่อดูกันนี่ที่เนสโซยาลุดโตในงานตัวดมราศีที่สิสิเปโปอเจียนเจียนสายตาเปโปต้องสู้แค่จับอะไร สับปีรอและจะรออสุยากาทบอย่างไรเดนี่ลูกนี่แหละนี่ยายอุบลีฮะเต้นารุยายูยามนี่ยาไปใส่มุดทะเลอุบลีเรโกที่เป็นลายปีรออนาคตเฟรดปีอังสุแลนจังในเล่เท่าเท่าดีเซนเจนี่เดตัวและชิ้นเนี่ยยี่พิเศษเรโกอาหารจับพิเศษเรลูนี่ยายีลูกชาดูริกาสุบาร์เอมิกเลียมงาสุจิเต็นสับปีทาบาร์เอ
อาศัยทุกอย่างในเดียร์มีลูกมีหลานมียายอุบลีฮะยิ่งใช้ลงงานเสียงเนี่ยซาเช่นแบบพี่ในเดียร์ดูมีคนเนี่ยถอยด้วยตัวมือกูสีดูอาคุลูเปียวบาร์เลยมีลูกมีหลานมียายมาจ้ารอกูจะมาคุยกันดีมาคุยกันเนี่ยแต่ในเดียร์อยู่ว่าจะไม่มีเลยมีอาศัยมีเลยพงมีเลยทุกอย่างอะไรมีเลยอารมณ์ว่ามีลูกมีหลานมียายลูกเสียงเหมือนว่าเองที่เราตัวนี้ลงงานเป็นเส้นเดียร์ไม่ใช่ป่าวเนาะกูตัวนี้ที่ยิ่งใช้ลงงานเสียงเนี่ยตัวนี้กูเลยอารมณ์เนี
မြေတို့မြေလနေရန်ဥပဒေကိုစက်တင်ဘာလ၁၂ရက်နေ့မှာဆိုးရွားကပြတ်ထားလိုက်တာဖြစ်ပြီးတော့ဒီဥပဒေကိုပြတ်ထားပြီးချောက်လာတွင်မှာစိုက်ပျိုးလောက်ကနေတူတွေကတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလောက်ပိုင်ခွေလာရောက်ရှောက်ထားရမယ်လို့လည်းမြေတို့မြေလနဲ့မြေရန်များစီမံခန့်ခွဲရေးဘုဟုကော်မတီကအောက်တိုဘာလ၃ရက်မှာထုတ်ပြန်ထားပါတယ်။တိုင်းရင်းသားတွေရဲ့ရိုးရာဓလေ့မှာတော့မိမိတို့ဘိုးဘွ
Now by Mwipalade, Tazin Yisa Dudwe, Alul here, Mwe second by San Sikera Pipi, Asuyaga, Akulu, Topia Lade, Yellow Mila, Nia Ubri Mado, Eddie Miruha, Tamanikala, Pine Chane, Suyasiga, Yingha Potwe, Mapongin Kaina Lule, Mia Yi, Losha Dudega, Taupia Vade, Alatu, Mondeda Miu Palamia, Tongju Mu, Dila Potoye, Comedy Rene, Domi Kunye, Twin Mutu Pite, Mikamonga, Fedrego Tome, Solution, Tanganarigo, Mia Simanka. ကွယ်ပိုင်ကွယ်တွေရေးကြီးတယ်လို့လည်းခုလိုဆိုသွားပါတယ်။နေကြရေးတဲမှာအနေအထားနဲ့ပတ်သက်ပြီးဆွေးနွေးနေတာလည်းရှိတယ်။တကယ်လို့အစိုးရအနေနဲ့ဒရယ်ကိုလည်းတကယ်ဥတီချက်နဲ့တောင်းမယ်ဆိုရင်စိုင်းရမ်းရရဲ့ကိုပိုင်အုပ်ချုပ်ကိုပိုင်ချက်ပန်းခွင့်မိမိရဲ့မျိုးကမင်းခံဒီပိုင်ကိုရှင်းမှန်ခန့်ခွဲဝင်ခွင့်ကအရေးကြီးတယ်။အကရင်ပြည်နယ်အတွင်းမှာလည်းအစိုးရထောက်ပြလိုက်တယ်။မြေယာ
ကိုလုံးကသူ့ပိုင်ရဆိုင်ရနေပြီသူရတော့ရေကျစားမလောက်ရသေးဘူးကတော့ကလုံးမြေလူမြေလာပဲဒါကိုသူရအနေနဲ့ကဲလို့စီမံပိုင်ခွင့်ရှိတယ်ဆိုတော့အဲ့နှစ်ခုကတော်တော်လေးကိုကွာဟနေတဲ့ဆန့်ကျင်နေတယ်လတ်တလို့ဆိုရထောက်ပြန်ခဲ့တယ်မြေတို့မြေလာမြေရန်2018ဥပဒေကိုလုံးဝဖျက်သိမ်းတည်တယ်လို့လည်းလူဝင်မာလာဆက်ချောင်းရနေကဒုမြေကွန်ရဲ့မြေရန်အရေးလှောက်ရှားမှုအဖွဲ့နဲ့တူအရက်ဖက်လူမှု
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရရဲ့မြေလွတ်မြေလတ်မြေရိုင်းစီမံခန့်ခွဲရေးဥပဒေထုတ်ပြန်ချက်ကိုပယ်ဖျက်ပေးဖို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဘေးရှောင်တိုင်းသားတွေကနေကန့်ကွက်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကို NLD ကနေခေါ်ယူသတိပေးမယ်ဆိုတဲ့သတင်းဖော်ပြချက်ဟာမဟုတ်မှန်ဘူးလို့ဝန်ကြီးချုပ်ကနေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်
။တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့စီကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရလို့ VOA ရဲ့ Facebook ဆာမျက်နှာကနေလည်းနားဆင်ဖတ်ရှုနိုင်ပါတယ်။သောရရှင်နေနေကျွန်တော်တို့ VOA ကို internet ကနေဝေဖန်ချန်ပေးစာတွေပို့လို့ရတယ်ဆိုရင်တော့ပို့ခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုemail ပို့ပြီးတော့လည်းဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့0239382555ကိုခေါ်ဆိုနိုင်ပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လုံးကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ Natasha American တမန်ရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းပေါ်ထုတ်နေတဲ့အထူးစုံစမ်းရင်းမှုရောဘတ်မူလာကဆွဲဆိုထားတဲ့အမှုတင်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ရဲ့ကိုပိုင်ရှိနေဟောင်းမိုက်ကယ်ကိုဟင်းဒီနေ့ပြည်ရှိချောင်းလျှောက်လဲဖို့စီစဉ်ထားတယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါရဲ့ကွန်ဂရက်စ်လက်ထောက်ကိုလိမ့်လည်ပြောဆိုခဲ့ကြောင်းဝန်ခံမှာဖြစ်တယ်လို့လည်းသတင်းတွေကဖော်ပြနေကြတာပါယမင်နိုင်ငံမှာဆော်ရီကဥဆောင်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေချမ်းကိုအမေရိကန်ထက်လွှတ်တော်မှာထောက်ခံမဲ63မဲကန့်ကွက်မဲ38မဲနဲ့မနေ့ကတည်ပြုလိုက်ပါရဲ့မဲခွဲထောက်ခံမှုအခြေရင်အဖြစ်ဆော်ရီနဲ့ပတ်သက်လို့လွှတ်တော်မတ်တင်နဲ့အင်ဗျူလိုကြားသဘောထားကွဲလွဲရဖို့ပြသရာရောက်နေတယ်လို့လည်းအများကယူဆနေကြပါတယ်ရုရှားနိုင်ငံနဲ့တင်းမာမှုတွေချုပ်နေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နီတိုကစစ်သည်မော်တွေစီလို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်ဒီနေ့မှာပဲတူရကီသမ္မတရီချစ်တာရဲ့အာရဝန်ကလည်းယူကရိန်းနဲ့ရုရှားကြားကျောင်းဝင်ဆက်ဆက်ညှိနှိုင်းပေးဖို့ကန့်လန့်ခဲ့တာပါအာဖဂန်နိုင်ငံကဘူးမြူရောကလွန်ညွေးစကန်တခုမှာတနက်တေဘုံနေသုံးပြီးညတော့ကတိုက်ခိုက်မှုတွင်ဝန်ထမ်း9ဦးသေဆုံးပြီးဒဏ်ရာရသူ32ယောက်ထိရှိရအကြောင်း G4S British လွန်ညွေးကုမ္ပဏီကပြောဆိုလိုက်ပါတယ်ဒဏ်ရာရသူတွေထဲမှာဝန်ထမ်း9ယောက်ပါဝင်ကြောင်းလည်းပြောဆိုခဲ့တာပါကဘူးမြူရောကလွန်ညွေးတွေတင်းတင်းကြပ်ကြပ်ချက်ထားတဲ့နေရာမှာဖြစ်ပွားတဲ့တိုက်ခိုက်မှုတွင်အနည်းဆုံးလူပေါင်း10ဦးသေဆုံးပြီးအများပြားဒဏ်ရာရတဲ့အကြောင်းလည်းအာဖဂန်တာဝန်ရှိသူတွေကအတိအပြုပြောဆိုထားပါတယ်
တရင်ချင်းချုပ်ကိုကောင်းလုံးချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမြန်မုံဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခရိုဒူဘင်စကီဖြစ်ပါတယ်ဗီယိုအမေရိကန်တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ 9km 19.25 30နဲ့ km 190လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ဒီဝေကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ် တော်ရရှိမီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်တို့ပ
This program has come to you from the Voice of America, Washington. Welcome to the Voice